Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်စက်တင်ဘာလ3ရက်အင်ဂါဒီမနက်ခင်း VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24.50 အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမတင်ကီထိုက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပါမယ်။Hurricane Montai Dorian Dan Chao Bahamas နိုင်ငံမှာအနည်းဆုံး5ဦးသေဆုံးခဲ့ရပါတယ်။မြန်မာနိုင်ငံကျွဲ့အကြမ်းဖက်မှုခံစားနေရသူတွေအတွက်ဥရောပကော်မရှင်က Euro 6သန်းထပ်မံထောက်ပံ့မှုတနင်္လာနေ့ကကြေညာပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်။
ကောင်းပါပြီရှင်အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေကတော့ EU ကနေဗြိတိန်နှုတ်ထွက်မဲ့ကိစ္စထပ်ပြီးဆိုင်ငံပေးဖို့ဥရောပကိုတောင်းဆိုမှာမဟုတ်တဲ့အကြောင်းဗြိတိန်ဝန်ကြီးချုပ်ကပြောပါတယ်ဒီခါတောင်ကိုရီးယားသမ္မတမွန်ဂျေအင်ဟာဘန်လုပ်ငန်းရှင်တွေနဲ့အတူမြန်မာပြည်ကိုဒီကနေ့လာရောက်ပြီးတော့သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့နဲ့တွေ့ကြမဲ့ခီးစဉ်နဲ့ပတ်သက်လို့တော့
ကိုရီးယားကဒီမြန်မာနိုင်ငံမှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေအခြေအနေပြန်လွတ်ကျင်တယ်မြန်မာပြည်မှာရှိတဲ့ဥပဒေပိုင်းဆိုင်ရာကိစ္စရပ်တွေမှာခက်ခဲမှုတွေရှုပ်ထွေးမှုတွေရှိတယ်အဲ့ဒါတွေကိုပြည်လည်အောင်ဆောင်ရွက်ပေးဖို့လေ
တောင်ကိုရီးယားမှာနှစ်ပေါင်းတော်ကြာနေထိုင်လာသူကိုရန်နိုင်ထွန်းရဲ့သုံးသပ်ချက်နဲ့တူနားဆင်နိုင်ပါတယ်ထိုင်းနိုင်ငံရဲ့တည်ထောင်စီရင်ချက်နောက်ဆုံးအယူခံရှုံ့နှိမ်ခဲ့တဲ့မြန်မာအလုပ်သမား2ဦးအတွက်လူကယ်ပြန်ဝင်ကြီးဌာနကထိုင်းဘုရင်စီမှာအသနာခံစားတင်ပါလိမ့်မယ်အိန္ဒိယရဲ့နိုင်ငံသားစီစီရေးလုပ်ငန်းကြောင့်အတန်နယ်ထဲမှာနိုင်ငံမဲ့ဖြစ်သွားနိုင်တဲ့သူနှစ်တန်းနီးပါးကိုတယောက်မှနိုင်ငံမဲ့မဖြစ်အောင်ဆောင်ရွက်ပေးဖို့ကုလသမဂ္ဂကတိုက်တွန်းပါတယ်ဒီလိုသတင်းလွှာတွေမှတိုင်ခင်အခုရင်ဆုံးတော့ထိုင်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုရမင်းထွန်းတို့ပြောပြပါမယ်ရှင
်။ Hurricane Montai Dorian ကပြင်းအားအဆင့်၄နဲ့ Bahamas နိုင်ငံ Evergo ကျွန်းစုကိုတိုက်ခတ်နေစေဖြစ်တာနဲ့အတူအနည်းဆုံး5ဦးလဲသေဆုံးခဲ့ရပါတယ်။သေဆုံးသူအရေအတွက်ကို Bahamas ဝန်ကြီးချုပ် Hubert Minnis ကအတည်ပြုပြီးအနည်းအနားက Great Bahama ကျွန်းမှာအိမ်တွေနဲ့အဆောက်အုံအများအပြားပျက်စီးခဲ့ပြီးလူတွေအတွက်လည်းအထူးအန္တရာယ်ရှိတယ်လို့ဝန်ကြီးချုပ်ကပြောပါတယ်။အိမ်ပေါင်း 13,000 လောက်ပျက်စီးနိုင်တယ်လို့လည်းနိုင်ငံတကာကြက်ချင်ကြီးအဖွဲ့ကပြောပါတယ်။ Hurricane Dorian ကဒေသကနေထွက်ခွာဖို့မရှိသေးတာကြောင့်အန္တရာယ်ဆက်ရှိနေသေးတဲ့အခြေအနေပါ။တနင်္လာနေ့နှောင်းပိုင်းအထိ Hurricane Montai က Bahamas နိုင်ငံမှာပဲဆက်လက်တိုက်ခတ်နေပြီးအင်္ဂါနေ့တနင်္လာနေ့ညပိုင်းကနေအင်္ဂါနေ့အထိလေပြင်းနဲ့မိုးရေချင်းကြီးမြင့်မှုနဲ့ဆက်ပြီးကြုံတွေ့နေရမယ်လို့လဲမိုးလေဝသပညာရှင်တွေကသတိပေးထားပါတယ်။ Hurricane Montai Dorian ကတနာယီကို၄တိုင်နှုန်း230ကီလိုမီတာနှုန်းနဲ့တိုက်ခတ်နေတာပါ။ Hurricane Montai Dorian ဟာဆိုရင်နှစ်ပေါင်း84နှစ်အတွင်းကုန်းတွင်းပိုင်းကိုဝင်ရောက်တဲ့အပြင်းထန်ဆုံး Atlantic Hurricane Montai ဖြစ်ပြီး Bahamas နိုင်ငံအတွက်တော့ဝင်ရောက်တိုက်ခတ်ခဲ့တဲ့ Montai တွေထဲမှာအဆိုးရွားဆုံးဖြစ်ပါတယ်။Hurricane Montai Dorian ကပြင်းအားအဆင့်၄မုန်တိုင်းဖြစ်နေအမေရိကန်ပြည်ထောင်စု Florida ပြည်နယ်အရှေ့ဘက်ကမ်းရိုးတန်းကိုအင်္ဂါနေ့နှောင်းပိုင်းမှာအန္တရာယ်ကြီးလာတဲ့အခြေအနေနဲ့ချဉ်းကပ်လာပြီးဗုဒ္ဓဟူးနေ့နဲ့ကြာသပတေးနေ့တို့မှာတော့ Georgia တောင်ကယ်ရိုလိုင်းနားကမ်းရိုးတန်းတို့ကိုရောက်မယ်လို့လည်းခန့်မှန်းထားပါတယ်။ Miami ကနေ Florida Georgia နယ်စပ်အထိ Hurricane သတိပေးချက်တွေထုတ်ပြန်ထားပြီးလူပေါင်းတန်းလောက်ကိုလည်းဘေးလွတ်ရာရွှေ့ပြောင်းဖို့ညွှန်ကြားထားပါတယ်။American သမ္မတ Donald Trump ကလည်း Hurricane Montai ရဲ့နောက်ဆုံးရအခြေအနေတွေကိုတနင်္လာနေ့မှာ Twitter ကနေဇက်တိုက်သတိပေးထားပါတယ်ရှင်
။ Democracy ရဲ့ဆန္ဒပြသူတွေကိုအားပေးထောက်ခံတဲ့အနေနဲ့တောင်းချီတဲ့ဟောင်ကောင်ကျောင်းသူကျောင်းသားတွေဟာတနင်္လာနေ့ကအစိုးရအဆောက်အဦတစ်ခုနေနဲ့တက္ကသိုလ်ပရဝုံတစ်ခုအတွင်းတက်ဆဲပြီးဆန္ဒပြပွဲတွေမှာပါဝင်ဆင်နွှဲခဲ့ကြပါတယ်။ဟောင်ကောင်မှာဒီမိုကရေစီရေးဆန္ဒပြပွဲတွေဟာ3လတာကြာမြင့်လာနေပြီဖြစ်ပြီးဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေကိုအစိုးရအနေနဲ့လိုက်လျောပေးဖို့ကျောင်းသူကျောင်းသားတွေကတောင်းဆိုခဲ့ကြပါတယ်။အလဲတန်းနဲ့အထက်တန်းကျောင်းသားအရေအတွက်1000ကျော်ဟာအတမ်းမတက်ပဲဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြပွဲတွေကိုစီယုံလှုပ်ဆဲသူတွေကပြောပါတယ်။ကျောင်းသူကျောင်းသားတွေဟာမျက်နှာဖုံးစွတ်အနက်ရောင်အင်ဂျီဝတ်ပြီးဆန္ဒပြခဲ့ကြတာပါ။သူတို့ကလက်ရှိဆန္ဒပြသူတွေတောင်းဆိုနေတဲ့အချက်5ချက်ကိုအစိုးရအနေနဲ့လိုက်လျောပေးဖို့တောင်းဆိုခဲ့ကြပါတယ်။အဲ့ဒီအထက်မှာတရားခံလွှဲပြောင်းပေးရေးဥပဒေမူကြမ်းကိုလုံးဝအုပ်သုံးဖျက်သိမ်းပေးရင်းနဲ့ဆန္ဒပြသူတွေအပေါ်ရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နှင်းခဲ့တာတွေကိုစုံစမ်းစစ်ဆေးပေးဖို့အချက်တွေလည်းပါဝင်ပါတယ်။တချို့ကျောင်းသူကျောင်းသားတွေကတော့အုပ်ချုပ်မှုပုံစံတစ်ခုလုံးကိုမပြောင်းလဲသေး၍ပြဿနာဆက်လက်ရှိနေုံမှာဖြစ်တယ်လို့ပြောပါတယ်။ဟောင်ကောင်မှာဒီမိုကရေစီပုံမှုရရှိရေးဆန္ဒပြတောင်းဆိုမှုပုံမှုမ ြင့်တက်လာတဲ့နဲ့အမျှရန်လိုပြီးအကြမ်းဖက်တာတွေကိုကျောင်းသူကျောင်းသားတွေနဲ့ဆန္ဒပြသူတွေကပုံမလှုပ်ဆောင်လာနေတယ်လို့ရဲတပ်ဖွဲ့ကလည်းအင်အားအလုံးကျုံတုံးလာနေတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုံကလူပေါင်း159ယောက်ကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ရဲတပ်ဖွဲ့ကတင်ဒနာတွေမှာပြောပါရခင်ဗျာ။
American ပြည်တော်စုနဲ့ Taliban ကြားသဘောတူညီချက်မူကြမ်းတည်းရရှိခဲ့ပြီးအဲ့ဒီသဘောတူညီချက်အရတော့လက်မှတ်ထိုးပြီး135ရက်အတွင်းအာဖဂန်နစ္စတန်ကစစ်အခြေစိုက်စခန်း5ခုကနေ American တပ်ဖွဲ့တွေဖယ်ရှားပေးရမှာဖြစ်ပါတယ်။ American ညှိနှိုင်းရေးမှူးဇယ်မီခါလီဇက်ကပုဂ္ဂလိကပိုင်းအာဖဂန်ရုပ်သံတိုလိုနျူးစ်ကိုအင်ကာနေကအခုလိုပြောဆိုတာဖြစ်ပါတယ်။အခြေစိုက်စခန်းတွေကနေတပ်ဖွဲ့ဝင်9000ရုပ်သိမ်းပေးရမှာဖြစ်တယ်လို့အမေရိကန်ညှိနှိုင်းရေးမှူးကပြောပါတယ်။အာဖဂန်နိုင်ငံတွင်းမှာအမေရိကန်တို့စီမံခန့်ခွဲတဲ့အခြေစိုက်စခန်း9ခုရှိတယ်လို့သိရှိထားရပြီးအမေရိကန်တပ်ဖွဲ့ဝင်14000လက်ရှိမှာတက်ချထားတာပါ။မူအားဖြင့်သဘောတူထားပြီးဖြစ်တဲ့အမေရိကန်သမ္မတရဲ့အတည်ပြုချက်မရမချင်းတော့အပိသက်သဘောတူညီချက်မဟုတ်သေးဘူးလို့လည်းအမေရိကန်ညှိနှိုင်းရေးမှူးကအလေးအနက်ပြောပါတယ်။အာဖဂန်ဆိုရထံကနေအခြေစိုက်စခန်းတွေကိုအမေရိကန်ကငှားရမ်းထားတာဖြစ်ပြီးအမေရိကန်တပ်ဖွဲ့တွေဆုတ်ခွာသွားတဲ့ area တွေမှာအကြမ်းဖက်မှုတိတိတတ်တာရောနှဲသွားမယ်လို့လည်းအမေရိကန်ညှိနှိုင်းရေးမှူးကရှင်းပြခဲ့ပါတယ
်။ဥရောပသမဂ္ဂ EU ကနေ Britain နိုင်ငံသဘောတူညီချက်မပါဘဲနှုတ်ထွက်ရေးသူ့ရဲ့ Brexit အစီအစဉ်ကိုတားဆီးမယ်ဆိုရင်ပါတီကနေထုတ်ပြစ်ပဲဆိုပြီး Britain ဝန်ကြီးချုပ် Boris Johnson က Conservative လွှတ်တော်အမတ်တွေကိုတင်းနာနေမှာသတိပေးလိုက်ပါတယ်။ Britain အောက်လွှတ်တော်မှာဝန်ကြီးချုပ် Johnson ရဲ့ Conservative Party ကအမတ်တနေရာပဲအသာစီးရနေတာပါ။ခိတရညနာထားတဲ့ British လွှတ်တော်ဟာအင်္ဂါနေ့မှာပြန်လည်စတင်မှာဖြစ်ပါတယ်။ EU ကနေ Britain ကိုသဘောတူညီချက်မပါဘဲနှုတ်ထွက်ဖို့ကြိုးစားနေတဲ့ဝန်ကြီးချုပ် Johnson နဲ့သဘောထားကွဲပြားသူအမတ်20လောက်ဝန်ကြီးချုပ် Johnson ရဲ့ Conservative Party တွေမှာရှိနေပါတယ်။အဲ့ဒီအမတ်တွေဟာ Britain နိုင်ငံ EU ကနေသဘောတူညီချက်မပါဘဲနှုတ်ထွက်မှာကိုဟန်တားနိုင်ဖို့အတိုက်အခံတွေနဲ့ပူပေါင်းသွားနိုင်ခြေလည်းရှိနေပါတယ်။ပါလီမန်ကဝန်ကြီးချုပ်ရဲ့ Brexit အစီအစဉ်ကိုဖယ်ချခဲ့ရင်ရွေးကောက်ပွဲအချိန်ဆချင်းပလိမ့်မယ်ဆိုတဲ့ခန့်မှန်းချက်တွေလည်းဝန်ကြီးချုပ်ဂျွန်ဆင်ကသူ့ရဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့တွေ့ဆုံပြီးတဲ့အချိန်မှာထွက်ပေါ်လာပါတယ်။ဂျွန်ဆင်ကတော့ရွေးကောက်ပွဲအသစ်လုံးမှာကိုမလိုလားဘူးလို့လည်းပြောထားခဲ့ပါတယ်ခင်ဗျာ။ EU ခေါင်းဆောင်တွေဘက်ကလည်း Britain နိုင်ငံသဘောတူညီချက်နဲ့နှုတ်ထွက်မလား၊ဒါမှမဟုတ်သဘောတူညီချက်မပါဘဲနှုတ်ထွက်မလားဆိုတဲ့နောက်ဆုံးဆုံးဖြတ်ချက်ချဖို့အောက်တိုဘာ18နဲ့18ရက်နေ့မှာဆွေးနွေးမှာဖြစ်ပါတယ်။သဘောတူညီချက်မပါဘဲ Britain နှုတ်ထွက်မယ်ဆိုရင် Britain နိုင်ငံရဲ့အကြီးဆုံးကုန်သွယ်ဖွဲ့အဖက်ဖြစ်တဲ့ EU နဲ့ Britain နိုင်ငံအကြားချောချောမွေ့မွေ့ရှိနေတဲ့ကုန်သွယ်ရေးတွေအဆုံးသတ်သွားမှာဖြစ်ပြီးကုန်သွယ်ရေးအခြေအနေကပြန်မတာဖြစ်သွားနိုင်ပါတယ်။ Britain EU ဆိုင်ရာသတင်းလာတဲ့ပုဂ္ဂိုလ်တို့ဒီသတင်းတွေအပြီးမှာနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ไฮโดมีเตอร์40กิโลเฮิรตซ์9013ไฮโดมีเตอร์51กิโลเฮิรตซ์5805เนี่ยไฮโดมีเตอร์190กิโลเฮิรตซ์1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်မနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစားကရိုဟင်ဂျာကူညီကယ်ဆယ်ရေးနဲ့ဌာနေပြည်ရေးဆိုင်ရာမဟာမင်းကြီးတဲ့အဖြစ်မာဘူးအလမ်တူလူတာကိုဘင်္ဂလားဒေ့ရှ်အစိုးရကခန့်အပ်လိုက်ပြီးစက်တင်ဘာလ5ရက်နေ့မှာတရားဝင်ဆက်တင်တာဝန်ထမ်းဆောင်မှာဖြစ်ပါတယ်။လက်ရှိမဟာမင်းကြီးအဘူခါလန်ရဲ့နေရာကိုအစားထိုးခန့်အပ်တာဖြစ်ကြောင်းပြည်သူ့ရေးရာဝန်ကြီးဌာနကတနင်္လာနေ့ညညချက်ထုတ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ22ရက်နေ့ကဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ရိုဟင်ဂျာတွေဌာနပြန်ရေးလုပ်ငန်းစဉ်မအောင်မမြင်ဖြစ်ခဲ့ပြီးနောက်ရက်ပိုင်းအတွင်းအခုလိုဒုက္ခသည်ဌာနပြန်ရေးဆိုင်ရာမဟာမင်းကြီးတစ်ကိုပြောင်းလဲခန့်အပ်တာလည်းဖြစ်ပါတယ်။ဩဂုတ်လ25ရက်နေ့တုန်းကကောက်ဆက်ပစားကကူတူပလောင်ဒုက္ခသည်စခန်းမှာရိုဟင်ဂျာဒုက္ခသည်အဖွဲ့တစ်ခုကိုလူမှုစုဝေးပွဲကြီးကျင်းပဖို့လက်ရှိမဟာမင်းကြီးအဘူခါလန်ရဲ့လက်ထောက်တဦးကခွင့်ပြုပေးခဲ့ပြီးတဲ့နောက်မှာအခုလိုအကြီးအကဲရာထူးအပြောင်းလဲတွေဖြစ်လာတာပါ။လက်ရှိမဟာမင်းကြီးအဘူခါလန်ကတော့2019ခုနှစ်ဖေဖော်ဝါရီလကတည်းကဒုက္ခသည်ကူညီကယ်ဆယ်ရေးနဲ့ဌာနပြန်ရေးမဟာမင်းကြီးအဖြစ်တာဝန်ထမ်းဆောင်နေတာဖြစ်ပါတယ်။သူ့ရဲ့ယာရုကိုလွှဲပြောင်းရယူမဲ့မာဘော့ကတော့တဘာဝဘေးဒဏ်စီမံခန့်ခွဲမှုဆိုင်ရာဌာနမှညွှန်ကြားရေးမှူးအဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ပါတယ်။
မြန်မာနိုင်ငံရခိုင်ပြည်နယ်ကထွက်ပြေးခေါ်လုံခဲ့ကြတဲ့ရိုဟင်ဂျာတပ်သားနေပါနေထိုင်ရာ Cox 6 Bazaar ရှိဒုက္ခသည်စခန်းတွေမှာ SIM card တွေအသုံးပြုခွင့်ရပ်တန့်ပြီး mobile phone သုံးတဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုပိတ်ပစ်ဖို့တယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီတွေကိုဘင်္ဂလားဒေ့ရှ်အစိုးရကမိန့်ပေးလိုက်ပါတယ်။တယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီတွေအနေနဲ့ဒီစခန်းတွေမှာသူတို့ကုမ္ပဏီတွေရဲ့ internet line တွေကိုပိတ်ပစ်ရမှာအရေးယူဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်လို့အစိုးရထံကိုခုနှစ်အတွင်းအစီရင်ခံရမှာဖြစ်တယ်လို့မင်္ဂလာ dish telephone ဆက်သွယ်ရေးစီမင်းကန်တရေးကော်မရှင်ဖြစ်တဲ့ BTRC ပြောခွင့်ရဇာကီယာဟိုစိန်ခန်ကသတင်းတောက်တွေကိုပြောခဲ့ပါတယ်။အခုလိုဆုံးဖြတ်ရခြင်းဟာနိုင်ငံရေးလူညုံရေးကိုအခြေခံတယ်လို့လည်းသူကပြောပါတယ်။မကြမီသတင်းပတ်တွေအတွင်းဒုက္ခသည်စခန်းတွေမှာအကြမ်းဖက်တဲ့ပြစ်မှုတွေကျူးလွန်ခဲ့ခြင်းပြီးမှအခုလိုဆိုရကအမိန့်ထုတ်ပြန်လိုက်ခြင်းဖြစ်ပါတယ်။မြန်လာပြည်ဆိုရအနေနဲ့ဒုက္ခသည်စခန်းတွေမှာမိုဘိုင်းဖုန်းအသုံးပြုခွင့်တွေကို2019ခုနှစ်ကပိတ်ပင်ခဲ့တာဖြစ်ပါတယ်ခင
်ဗျ။မြန်မာနိုင်ငံတွင်းကအချမ်းဖက်မှုတွေခံစားနေရတဲ့မိသားစုတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးရင်လူသားချင်းစာနာမှုအခုအညီယူရို6သန်းထပ်ပြီးပေးမယ်အကြောင်းဥရောပကော်မရှင်ကတနင်္လာနေ့မှာကြေညာပါတယ်။အထူးသဖြင့်တော့ကချင်ရှမ်းနဲ့ရခိုင်ပြည်နယ်တို့ကအကြမ်းဖက်မှုတံခံရသူတွေအတွက်ဖြစ်ပါတယ
်။ဣရန်နိုင်ငံကဆွန်နီနဲ့ရှီးယားမွတ်စလင်ဘာသာရေးအဖွဲ့အစည်းတွေကြားမှာအာဂရီလိုက်စားမှုတွေရှိနေတဲ့ဆိုတဲ့ရုပ်သံမတန်းတစ်ခုထုတ်လွှင့်ခဲ့တာကြောင့်အဟူရာ TV သတင်းဌာနရဲ့လုပ်ငန်းတွေကိုဣရန်နိုင်ငံအစိုးရကရပ်ဆိုင်းလိုက်ပါတယ်။အဟူရာသတင်းဌာနကအမေရိကန်ငွေကြေးထောက်ပံ့မှုနဲ့လက်ပတ်နေတဲ့သတင်းဌာနတစ်ခုဖြစ်ပါတယ်ခင်ဗျာ။
အင်္ဂါနေ့မနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုမသိင်္ဂီထိုင်တဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါ။အခုသတင်းလွှာတွေစက်တိုက်နားဆင်ရပါမယ်ရှင်။ဥရောပသမဂ္ဂ EU နဲ့သဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေလာမယ့်အောက်တိုဘာလ31ရက်မှာ Brexit လို့ခေါ်တဲ့ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်မှာဖြစ်ပြီးထပ်ပြီးဆိုင်းငံ့ပေးဖို့ဥရောပသမဂ္ဂကိုတောင်းဆိုမှာမဟုတ်ဘူးလို့ဗြိတိန်ဝန်ကြီးချုပ်ကပြောပါရတယ်။အတိုက်ခံပါတီဘက်ကတော့သဘောတူညီချက်မပါဘဲဥရောပသမဂ္ဂကနေဗြိတိန်တို့နှုတ်ထွက်မယ်အရေးကိုအကြီးအကျယ်ကန့်ကွက်နေပြီးရွေးကောက်ပွဲကျင်းပပေးဖို့လိုလားနေကြတာပါ။ဗြိတိန်ဝန်ကြီးချုပ်ကတော့ရွေးကောက်ပွဲကျင်းပဖို့မလိုလားဘူးလို့ပြောထားသလိုပါတီရင်းကလွတ်တော်အမတ်တွေအတိုက်ခံတွေနဲ့မပူပေါင်းဖို့လည်းသတိပေးထားပါရတယ်။အသေးစိတ်ကိုမတ်သိင်္ကီထိုက်ကစူးစီးတင်ပြထားပါရရှင်။
EU ဥရောပသမဂ္ဂထဲကနေဗြိတိန်တို့သဘောတူညီချက်မရှိဘဲနောက်လာတဲ့နှုတ်ထွက်ရေးသူ့ရဲ့ Brexit အစီအစဉ်ကိုအတိုက်အခံနဲ့ပေါင်းပြီးတားဆီးဖို့လုပ်ခဲ့ရင်တော့ပါတီကနေထုတ်ပြစ်မယ်လို့ကိုစပေးတလွတ်တော်အမတ်တွေကိုဗြိတိန်ဝန်ကြီးချုပ် Boris Johnson ကတနင်္လာနေ့မှာသတိပေးလိုက်ပါတယ်။ဗြိတိန်အောက်လွှတ်တော်မှာဝန်ကြီးချုပ် Johnson ရဲ့ကိုစပေးတပါတီကအမတ်တနေရာပဲအသာစီးရထားတာပါ။ဥရောပသမဂ္ဂတဲကနေဗြိတိန်တို့သဘောတူညီချက်မပါဘဲအောက်တိုဘာလ31ရက်နေ့မှာနှုတ်ထွက်ဖို့ဝန်ကြီးချုပ်ဂျွန်ဆန်ရဲ့ကြိုးပမ်းမှုကိုဟန့်တားနိုင်ရေးအတွက်လွှတ်တော်နားရဲ့အပြီးအင်္ဂါနေ့ပြန်ဆတဲ့အခါမှာတော့ဝန်ကြီးချုပ်ရဲ့ Conservative Party ကသဘောထားကွဲပြားသူအမတ်20ရို့အတိုက်ခံတွေနဲ့ပူးပေါင်းသွားနိုင်ခြေရှိနေပါတယ်။ဘလို့အခြေအနေမျိုးမဆိုဗြိတိန်အနေနဲ့ဥရောပသမဂ္ဂတဲကနေနှုတ်ထွက်မှာဖြစ်တယ်လို့ဝန်ကြီးချုပ်ဂျွန်ဆင်ကတနင်္လာနေ့မှာပဲပြောဆိုခဲ့ပါတယ
် I want everybody to know there are no circumstances in which I will ask Brussels to delay
ဘယ်လိုအကြောင်းပြချင်းနဲ့မှ EU ဘက်ကအချိန်ဆိုင်းပေးဖို့ကျွန်တော်အနေနဲ့ပြောမှာမဟုတ်ဘူးဆိုတာကိုအားလုံးသိစေချင်ပါတယ်ကျွန်တော်တို့အနေနဲ့အောက်တိုဘာ31ရက်နေ့မှာထွက်ပါမယ်အသေးအချာပါကျွန်တော်တို့ရဲ့ဂရီကူဝတ်တွေကိုရုတ်သိမ်းတာမျိုးဒါမှမဟုတ်လေလူမှုဆန္ဒကိုဖျက်သိမ်းဖို့ကြံစီမှုတွေကိုလက်ခံမှာမဟုတ်ပါဘူးဒီခံယူချက်ကိုအခိုင်အမာဆွဲကင်ထားပြီးအောက်တိုဘာမှာကျင်းပမယ်အရေးကြီးတဲ့ထိပ်သီးဆွေးနွေးပွဲမှာသဘောတူညီချက်တစ်ခုရမယ်လို့ကျွန်တော်ယုံကြည်ထားပြီးလွှတ်တော်အနေနဲ့လည်းအသေးချာဆန်းစစ်သုံးသပ်နိုင်မှာဖြစ်ပါတယ
်ဥရောပသမဂ္ဂတဲကနေဗြိတိန်နှုတ်ထွက်ရေးကိုနှောင့်နှေးအောင်ကြိုးပမ်းမှုတွေကိုလည်းထိုးနှက်ပြောဆိုလိုက်ပြီးဒီလောက်ရက်တွေဟာဆိုရင် EU ကနေခွဲထွက်ရေးပိုပြီးကောင်းတဲ့သဘောတူညီချက်တွေရဖို့ကြိုးစားနေတဲ့ဗြိတိန်ကိုအားယွအောင်လုပ်တာလို့လဲဗြိတိန်ဝန်ကြီးချုပ်ကပြောပါတယ်။ Brexit အတွက်အပိသက်စီးမြင်တွေနဲ့ပတ်သက်ပြီးအောက်တိုဘာလလယ်မှာ EU ခေါင်းဆောင်တွေနဲ့ဗြိတိန်ကြားဆွေးနွေးပွဲမတိုင်ခင်ဝန်ကြီးချုပ်ရဲ့ Brexit အစီအစဉ်တွေလွတ်တော်မှာမဲခွဲနိုင်ခြေရှိပြီးလွတ်တော်ဘက်ကဒီအစီအစဉ်တွေပယ်ချခဲ့ရင်နောက်လာတဲ့ရွေးကောက်ပွဲတွေအချိန်ဆကျင်းပနိုင်နေဆိုတဲ့ခံမှန်းပြောဆိုချက်တွေထွက်ပေါ်နေချိန်မှာပဲဝန်ကြီးချုပ်ဂျွန်ဆင်ကအစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဗြိတိန်ဝန်ကြီးချုပ်ကတော့ရွေးကောက်ပွဲသစ်ကျင်းပဖို့မလိုလားဘူးလို့တနင်္လာနေ့မှာပြောပါတယ်
။ Let's let our negotiators get on with their work without that sword of Damocles over their necks and without
ဒီကောင်ဝဲမလို့ပဲနဲ့ကျွန်တော်တို့ရဲ့စစ်ဆက်ညှိနှိုင်းသူတွေစိုးရိမ်ကြောက်ရွံ့မှုကင်းကင်းနဲ့သူတို့တောင်းဝန်တွေဆောင်ရွက်ခွင့်ပေးကြရအောင်ပါကျွန်တော်အနေနဲ့လည်းဒီကောင်ဝဲမလို့ခြင်းသလိုဘယ်သူမှလည်းမလို့ခြင်းကြပါဘူး လူလူရဲ့ဆန္ဒအတိုင်းပဲဆောင်ရွက်ကြရအောင်ပါရာဇဝတ်မှုတွေကိုတိုက်ဖျက်ကြမယ်ကျမ်းမာရေးဆောင်ရှောက်မှုတိုးတက်အောင်လုပ်မယ်ကျောင်းတွေတိုးမြှင့်ပြီးနေထိုင်မှုစရိတ်စကားတွေလျှော့ချမယ်ပညာရေးနဲ့နည်းပညာအခြေခံနဲ့အတူ UK တဝမ်းမှာအခွင့်အလမ်းတွေနဲ့အလားအလာတွေကိုဖွင့်လှစ်ပေးကြပါမယ်ဒါကအေယာမလုပ်ငန်းစဉ်ကြီးပါဒီလိုဖြစ်လာအောင်အတူတကွဆောင်ရွက်ကြရအောင်ပါအောက်တိုဘာ31ရက်နေ့မှာ Brexit ကိုအပြီးတတ်ကြရအောင်ပါ
ဝင်ကြီးချုပ်ဟောင်းထရီဇာမေလက်ထက်တုန်းက EU နဲ့ညှိနှိုင်းထားတဲ့ Brexit သဘောတူညီချက်အတည်ပြုနိုင်ရေးလွှတ်တော်မဲခွဲမှုမှာ၃ချိန်တိုင်တိုင်ရှုံးနိမ့်ခဲ့တာပါဒီနောက်မှာဝင်ကြီးချုပ်မေယာဒုကနှုတ်ထွက်ခဲ့ပြီးတဲ့နောက်ဂျွန်ဆင်ကဝင်ကြီးချုပ်အဖြစ်တာဝန်ယူရာဖြစ်ပါတယ်အတိုက်အခံ Labour Party ခေါင်းဆောင် Jeremy Corbyn ကတော့အထွေထွေရွေးကောက်ပွဲတည်းရဲ့ကျင်းပဖို့လိုလားနေပြီးသဘောတူညီချက်မရှိဘဲ EU ကနေဗြိတိန်နှုတ်ထွက်မှုကိုလည်းတားဆီးမယ်လို့တနင်္လာနေ့မှာပဲပြောဆိုသွားပါတယ
် So first we must come together to stop no deal
သဘောတူညီချက်မပါဘဲနှုတ်ထွက်မဲ့အရေးကိုတားဆီးဖို့အတွက်ကျွန်တော်တို့အရင်ဆုံးအတူဆောင်ရွက်ကြရမှာပါဒီသတင်းဘက်ကကျွန်တော်တို့အတွက်နောက်ဆုံးအခွင့်အရေးလည်းဖြစ်နိုင်ပါတယ်နိုင်ငံကြောက်တဲ့ကြမဲ့အရေးကနေကယ်တင်ဖို့အတွက်လိုအပ်တာအားလုံးဆောင်ရွက်ဖို့တခြားပါတီတွေနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်နေပါတယ်။အဲဒီနောက်မှာကျွန်တော်တို့အထွေထွေရွေးကောက်ပွဲတည်းရဲ့ကျင်းပဖို့လိုအပ်ပါတယ်
။ Online လောင်းကစားလုပ်ငန်းကြီး Let Brooks ကတော့အခုလောလောဆယ်အခြေအနေအရနောက်လာတဲ့မှာရွေးကောက်ပွဲကျင်းပနိုင်ခြေရှိတယ်လို့ပြောဆိုထားပြီး2019ခုနှစ်မကုန်ခင်မှာရွေးကောက်ပွဲကျင်းပနိုင်ခြေက85ရာခိုင်နှုန်းရှိတယ်လို့ခန့်မှန်းထားပါတယ်ရှင်
။မတင်ကြီးထိုက်ပြောပြသွားတာပါရှင်။တန်ကိုရီးယားသမ္မတမွန်ဂျေအင်ဟာသူ့ရဲ့6ရက်ကြာထိုင်းမြန်မာလာအိုအရှေ့တောင်အာရှသုံးနိုင်ငံခရီးစဉ်ကိုထိုင်းနိုင်ငံနဲ့စတင်လိုက်ပြီးဒီကနေ့မှာတော့မြန်မာနိုင်ငံမှာသမ္မတဦးဝင်းမြင့်အပြင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့နဲ့လည်းနေပြည်တော်မှာတွေ့ဆုံဖို့ရှိပါတယ်။သမ္မတမွန်ရဲ့မြန်မာပြည်ခရီးစဉ်မှာတန်ကိုရီးယားဗန်လုပ်ငန်းရှင်ကြီးတွေပါသူနဲ့အတူလိုက်ပါသွားပါတယ်။အကြောင်းစုံကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်။
သမ္မတမွန်ဂျေအင်အစိုးရလက်ထက်မှာတောင်ကိုရီးယားရဲ့ကုန်သွယ်စီးပွားရေးပိုအားကောင်းလာအောင်အရှေ့တောင်အာရှနိုင်ငံတွေနဲ့ကြေပြန့်တဲ့ဆက်ဆံရေးထူထောင်သွားမယ်လို့ညီမန်းထားတဲ့အတိုင်းမြန်မာအပါအဝင်အာဆီယံ၃နိုင်ငံကိုအခုလိုခီးထွက်နေတာဖြစ်ပါတယ်။လာမယ့်နိုဝင်ဘာလတည်းတောင်ကိုရီးယားစေကမ်းမြို့ဖြစ်တဲ့ပူဆန်မှာကိုရီးယားအာဆီယံထိပ်သီးဆွေးနွေးပွဲကျင်းပဖို့နှစ်လအလိုမှာသမ္မတမွန်ရဲ့အာဆီယံ၃နိုင်ငံခီးစဉ်ထွက်ပေါ်လာတာပါ။အာဆီယံနိုင်ငံတွေထဲမှာတဘာဝတယံစာရကြွယ်ဝပြီးဈေးကွက်အလားအလာအကောင်းဆုံးဖြစ်နေတဲ့မြန်မာနိုင်ငံကိုကိုရီးယားလုပ်ငန်းရှင်တွေမျက်စိကျနေပြီးတရုတ်ဂျပန်တို့နဲ့အပြိုင်နိုင်ငံရဲ့ချားမှာရင်းနှီးမြှုပ်နှံဖို့စိတ်အားထက်သန်နေတာဖြစ်တယ်လို့တောင်ကိုရီးယားမှာနေပေါင်းအတော်ကြာနေလာတဲ့ကိုရန်နိုင်ထွန်းကသုံးသပ်ပါတယ
်အကြီးကကတော့ကိုရီးယားကဒီမြန်မာနိုင်ငံမှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေစီးပွားရေးစက်ချက်ကိုတူတူကြည်ကြည်ပြန့်ပြန့်လွတ်ချင်တယ်အဲ့လွတ်တဲ့နေရာမှာမြန်မာပြည်မှာရှိတဲ့ဥပဒေပိုင်းဆိုင်ရာကိစ္စရက်တွေမှာခက်ခဲမှုတွေရှုပ်ထွေးမှုတွေရှိတယ်။အဲ့ဒါတွေကိုပြည်လည်အောင်ဆောင်ရွက်ပေးဖို့လေတမရကိုဒီကိုရီးယားစီးပွားရေးလုပ်ငန်းရှင်တွေကနေပြီးတော့တိုက်တွန်းလာတာရှိတယ်။အဲ့တော့တခုတမမွန်ကျင်သွားတဲ့နေရာမှာဥပဒေပိုင်းဆိုင်ရာမှာဖြေလျှော့မှုတွေဖြစ်ရအောင်သူစွန့်နေဖို့လေပါပါတယ်ခင်ဗျာ။အဓိကစိတ်ရင်းတွေကရည်ရွယ်ချက်ကတော့သူတို့စီးပွားရေးအားကောင်းလာအောင်ရှေ့တော့အားချတွေကိုထိုးပေါက်လာတာဖြစ်ပါတယ်။ပထမသူတို့ရင်ကျင်းမှုနဲ့လုပ်တယ်။အဲ့ဒါရုပ်ရှင်တွေပြတယ်။ဘာသာစကားရင်းနဲ့ထိုးပေါက်မလုပ်တဲ့အစားအစာရင်းထိုးပေါက်တဲ့ကေပေါက်တွေနဲ့အဲထူပေါ်မှုလုပ်တယ်အဲ့လိုထူပေါ်မှုလူတွေကစိတ်ဝင်စားလာတယ်ကိုရီးယားကိုရီးယားဖြစ်လာကြပြီအဲမြန်မာနိုင်ငံမှာမဟုတ်ဘူး BNN ကမ္ဘောဒီးယားလာအိုထိုင်းအစရှိတွေထူပေါ်လာတယ်ပြင်အမြအနောက်ကနေပြီးစီးပွားရေးပါသူကတွဲဝင်လာပြီးတော့ကိုရီးယားနိုင်ငံရဲ့စီးပွားရေးကအာရှနိုင်ငံကိုလည်းလွှမ်းမိုးထားနိုင်အောင်သူတို့စူးစမ်းဖြစ်ပါတယ်ခင်ဗျာ
နိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့ဖိတ်ကြားချက်အရမြန်မာနိုင်ငံကိုရောက်လာတဲ့သမ္မတမွန်ဂျေအင်းဟာဒီကနေ့နေပြည်တော်မှာသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့နဲ့တွေ့ဆုံမှာဖြစ်ပါတယ်စတေမာ3ရက်ကနေ9ရက်နေ့အထိ3ရက်ကြာမဲ့သမ္မတမွန်ရဲ့မြန်မာပြည်ခီးစဉ်အတွင်းကိုရီးယားဗန်အုပ်စုအကြီးအကဲတွေလည်းအတူလိုက်ပါသွားတယ်လို့ကိုရီးယားဟာရက်သတင်းစာမှာဖော်ပြပါဗျ။ KFB ရှင်ဟန် KB ကူမင်းနဲ့ IBK ကိုရီးယားစစ်မှုဗန်အုပ်စုတွေဖြစ်ပါတယ်။လုံလောက်စင်မြန်မာနိုင်ငံမှာရှင်ဟန်ဗန်ကွဲတစ်ခုသာရှိပြီး2016ခုနှစ်တုန်းကလုပ်ငန်းလိုင်စင်ရခဲ့ပါတယ်။ KB ကူမင်းဝိုရီနဲ့IBK ဘန်ဒီကသူတို့ရုံးခွဲတွေမြန်မာနိုင်ငံမှာဖွင့်ခွင့်ရဖို့စိတ်အားထက်သန်နေပါတယ်။ KB ကူမင်းမန်ဟာ2014အစောပိုင်းမြန်မာနိုင်ငံမှာဘန်လုပ်ငန်းလိုင်စင်လျှောက်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။မြန်မာနိုင်ငံမှာကိုရီးယားကုမ္ပဏီပေါင်း200ကျော်ဝင်ရောက်လုပ်ကိုင်နေတာပါ။ဒီလုပ်ငန်းရှင်တွေရုံးလုပ်ငန်းပိုင်းဆိုင်ရာအဆင်ပြေချောမွေ့စေဖို့အတွက်မြန်မာအစိုးရကဖန်တီးပေးထားတဲ့ Korea Dex ရုံးဖွင့်ပွဲကိုလည်းသမရမွန်တက်ရောက်မှာဖြစ်တယ်လို့ လဲကူးမြို့ညောင်တပင်မှာရှိတဲ့ KMIC ကိုရီးယားမြန်မာစစ်မှုဆောင်အုတ်မြစ်ချပွဲကိုလည်းတက်ရောက်ဖို့ရှိပါတယ်မြန်မာနိုင်ငံမှာတောင်ကိုရီးယားရဲ့ယင်းနှီးမြှုပ်နှံမှုပမာဏအမေရိကန်ဒေါ်လာ 3.9 ဘီလီယံနီးပါးရှိပြီး2019နှစ်ကုန်ထိစီမံကိန်းပေါင်း185ခုကိုကိုရီးယားကုမ္ပဏီတွေလုပ်ဆောင်နေတာဖြစ်ပါတယ်2018-19ဘဏ္ဍာနှစ်စဉ်အရနိုင်ငံကုန်သွယ်မှုပမာဏဒေါ်လာ913သန်းကျော်ရှိပါတယ်စတေမာနှစ်ရက်မနေ့တုန်းကတော့သမ္မတမွန်ဂျေအင်းဟာထိုင်းဝန်ကြီးချုပ်ပရာယုတ်နဲ့ဘန်ကောက်မြို့မှာတွေ့ဆုံပြီးနိုင်ငံနားလည်မှုစာကြွန်လွှာ MOU 5ခုအပါအဝင်စုစုပေါင်းစာချုပ်6ခုကိုလက်မှတ်ထိုးခဲ့ပါတယ်အဲ့ဒီထဲမှာရေးစီမံခန့်ခွဲမှုယထာလန်ပြုပြင်တိုးချဲ့ရေး Smart City ဖော်ဆောင်ရေးနဲ့စက်မှုဇုံကဏ္ဍတွေပါဝင်ပါတယ်သမ္မတမွန်ဂျေအင်းရဲ့မြန်မာနဲ့ထိုင်းနိုင်ငံကိုလာရောက်တဲ့ခီးစဉ်ဟာပြီးခဲ့တဲ့9နှစ်တာကာလအတွင်းတောင်ကိုရီးယားသမ္မတတူဦးအနေနဲ့ပထမဆုံးအကြိမ်လာရောက်တဲ့ခီးစဉ်ဖြစ်သလိုလာအိုနိုင်ငံကိုတော့တောင်ကိုရီးယားသမ္မတတူပထမဆုံးတွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။စတေမာ9ရက်နေ့မှာတော့သမ္မတမွန်းဟာမြန်မာကနေလာအိုနိုင်ငံကိုထွက်ခွာมาဖြစ်ပါတယ်ခင်ဗျာ
။ကိုညာဝဲအောင်ပြောပြသွားတာပါရှင်။အခုတော့ထိုင်းနိုင်ငံမှာတည်ထန်စီရင်ခံထားရတဲ့မြန်မာအလုပ်သမားနှစ်ဦးဘက်ကိုအလှည့်ပေးခြင်းပါတယ်။ထိုင်းနိုင်ငံလက်ကျွန်းမှာလူသတ်မှုဆွဲချက်နဲ့တည်ထန်စီရင်ခံထားရတဲ့မြန်မာလူသမားနှစ်ဦးအတွက်မြန်မာအစိုးရကထိုင်းဘရင်မင်းမြတ်စီမှာအသနာခံစာတင်သွားမယ်အကြောင်းအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောပါတယ်။ဗန်ကောက်မြို့မြန်မာတန်ယုံကတန်အမတ်ကြီးကိုတိုင်ဦးစီးဆောင်ရွက်နေတဲ့အကြောင်းစက်တင်ဘာ2ရက်နေ့ကပြောလိုက်တာကိုထိုင်းအခြေစိုက် VOA သတင်းတောက်မှအေးအေးမှကအပြည့်အစုံပြောပြပေးမှာပါရှင်။
ပြည်တိမ်လူငယ်နှစ်ဦးတို့အသက်ခံခဲ့ရတဲ့လက်ကျွန်းလူတတ်မှုနဲ့ပတ်သက်လို့တည်ရန်ပေးခြင်းခံထားရတဲ့မြန်မာရှေ့ပြောင်းလူငယ်နှစ်ဦးရဲ့နောက်ဆုံးအယူခံကိုထိုင်းနိုင်ငံတရားလွှတ်တော်ချုပ်ကဩဂုတ်လ29ရက်နေ့မှာပဲတည်ရန်အမိန့်ကိုထက်ချလိုက်တာပါဒီအတွက်မြန်မာအစိုးရဘက်ကအသနာခံစာတင်ဖို့အတွက်ထိုင်းရှေ့တင်များကောင်စီနဲ့အလုသမားရေးဆောင်ရွက်နေတဲ့အဖွဲ့တွေကဝိုင်းဝန်းတောင်းဆိုခဲ့ကြတာပါတည်ရန်ပေးခံထားရတဲ့မြန်မာလူငယ်နှစ်ဦးအတွက်မြန်မာအစိုးရအနေနဲ့ထိုင်းပြည်မင်းမြတ်ထံအသနာခံစာတင်သွင်းသွားမယ်လို့လည်းအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကဒီကနေ့နေပြည်တော်မှာသတင်းတောက်တင်နဲ့တွေ့ဆုံခြင်းပြောကြားလိုက်ပါတယ်
။ဆက်ပြီးတော့လူမဲ့ကိစ္စကတော့ထိုင်းပြည်မင်းမြတ်စီကိုဟိုအသနာခံစာတင်ဖို့ပဲရှိပါတယ်။အဲထိုင်းမှာရှိတဲ့အဲဟိုလူမဲ့ဖွဲ့စည်းရလည်းပဲစာအုပ်စစ်တင်နေပါတယ်။အဲ့ဒါကိုလည်းပဲဒါဆက်လက်ပြီးတော့မှဟိုဒီသမတ်ရဲ့ညီလာနဲ့ညီဆက်တဲ့ဆောင်ပေးတာကိုစီစဉ်ရှိပါတယ်။နိုင်ငံတော်ကြီးများအကြီးအကဲများကလည်းကြေညာချက်ရှိပါတယ်။ဌာနကလည်းပဲဟိုလူမတန်ရာရှိတယ်၊ထိုင်းနိုင်ငံမှာရှိတဲ့ဌာနကြီးတွေ၊ထိုင်းနိုင်ငံမှာရှိတဲ့ဟိုလူမအရာအဖွဲ့ကြီးတွေဝိုင်းဝန်းကူညီနေပါတယ်။အဆင့်လိုက်တဲ့ကူညီနေပါတယ်။ဆက်လက်ပြီးတော့မှညီနေဆွေးနွေးပါမယ်။ဒါတော့သူ့နိုင်ငံရဲ့သူ့ဥပဒေနဲ့ကြီးကြပ်တာဖြစ်တဲ့အတွက်နော်ဥပဒေနဲ့ညီပဲဆောင်ရွက်လို့ရပါမယ်။ဆက်လက်ပြီးတော့မှသက်ဆိုင်ရာနဲ့ညီနေဆွေးနွေးပြီးဆောင်ရွက်တော့ပါမယ်ကွ။
မြန်မာတန်ယုံကိုစားပြုပြီးလက်ကျွန်းလူသတ်မှုနဲ့ပတ်သက်လို့ဥပဒေအရအကြံပေးနေတဲ့ရှင်းနေဦးအောင်မျိုးတန်းကတော့ထိုင်းနိုင်ငံဘန်ကောက်မြို့မှာတော့မြန်မာတန်ယုံကတန်အမတ်ကြီးကိုယ်တိုင်ဦးဆောင်ပြီးစီစဉ်ဆောင်ရွက်နေပြီဖြစ်တဲ့အကြောင်းအခုလိုပြောသွားပါတယ်
။မြန်မာတန်မတ်ကြီးကိုယ်တိုင်အဲပူလင်းကြီးကဆောင်ရွက်နေပါတယ်။အခုဆိုရင်29ရက်နေ့ကခါတဲ့ဒီအရုံအမိန့်ကိုလည်းတန်မတ်ကြီးဟိုပူယူရရှိပြီးပါပြီ။အဲ့ထိုင်းဘာသာစကားကိုအခုဘာသာပြန်နေပါတယ်။အားရကြနေပြီးတော့မကြခင်မှာထိုင်းရှင်နေများကောင်စီနဲ့ပြပါမယ်ပြပြီးတော့ထိုင်းရှင်နေများကောင်စီရဲ့အံ့ညာရယူပြီးတော့အဲဒီဟိုဟာကိုဒီလူကံအတွက်လုပ်တင်တာကိုဆက်လက်ဆောင်ရွက်ဖို့အစီအစဉ်လုပ်နေပါတယ်ခင်ဗျ
2014ခုနှစ်ကတည်းက9နှစ်နီးပါးကြာခဲ့ပြီဖြစ်တဲ့ဒီအမှုကိုတရားခဏ်အကျိုးဆောင်ထိုင်းရှင်နေများကောင်စီဘက်ကနေတရားရုံးအစစ်စစ်မှာခုခံခြေပမှုတွေလုပ်ခဲ့ပေမဲ့သူတို့ကို2015ခုနှစ်ဒီဇင်ဘာလမှာကော့စမွေမြို့နယ်တရားရုံးကနေအမြင့်ဆုံးပြစ်ဒဏ်အဖြစ်တည်ထောင်ချမှတ်ခဲ့တာပါဒီနောက်မှာတော့တရားရုံးအစစ်အစအယူခံတက်ခဲ့ပေမဲ့2018ခုနှစ်ထဲမှာလည်းတည်ထောင်အမိန့်ကိုပဲပြန်ချခဲ့တယ်လို့2019ခုနှစ်ဩဂုတ်လ29ရက်နေ့မှာတော့နွန်ထဗူရီခရိုင်တရားရုံးမှာနောက်ဆုံးအယူခံကိုပယ်ချခဲ့ပြီးတည်ထောင်ပဲပြန်ချခဲ့ပါတယ်မြန်မာရွှေပြောင်းလို့တမခက်မှန်းကြီး4000လောက်အလုလုကင်နေတဲ့ကော့တောင်ပန်းဖြေကျွန်းဖြစ်တဲ့လိပ်ကျွန်းမှာ2014ခုနှစ်စတေမာလာမှာပြည်တိမ်လူငယ်အုပ်တက်ဖြတ်ခံရတာပါဒီအမှုမှာမြန်မာရွှေပြောင်းလူငယ်2ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူတက်မှုဖြစ်ပြီးနှစ်ပတ်အကျော်ကြာမှာဖမ်းဆီးခဲ့ပြီးလူတက်မှုမရေမှုပစ္စည်းလူယူမှုအပါအဝင်အမှု9မှုနဲ့တရားဆွဲဆိုခဲ့ပါတယ်ထိုင်းနိုင်ငံကော့စမွေကျင်းထောင်ထဲမှာဖမ်းဆီးခံရတဲ့သူတို့2ယောက်ကိုတော့ 2015ခုနှစ်ကမှာတော့ထိုင်းနိုင်ငံကော့စမေတရားရုံးကနေအမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာထိန်းသိမ်းထားခဲ့တာဖြစ်ပါလိမ့်ရှင်
။မအေးအေးမှပြပြသွားတာပါရှင်။အခုတော့အိန္ဒိယနိုင်ငံကနိုင်ငံသားစီစီရေးလုပ်ငန်းအတွင်းမှာနိုင်ငံမဲ့ဖြစ်သွားမဲ့လူ2သန်းနီးပါးရှိနေတဲ့အကြောင်းကိုအလှည့်ပေးပါမယ်။UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကအိန္ဒိယအရှေ့မြောက်ပိုင်းပြည်နယ်အာသန်ပြည်နယ်မှာနေထိုင်သူတယောက်ကိုမှနိုင်ငံမဲ့တွေမဖြစ်ရေးလိုအပ်တာတွေဆောင်ရွက်ပေးဖို့အိန္ဒိယအာဏာပိုင်တွေကိုတိုက်တွန်းလိုက်ပါတယ်။နိုင်ငံသားစီစစ်ရေးမှတ်ပုံတင်စည်းရင်းကိုထုတ်ပြန်ပြီးနောက်ပိုင်းအာသန်ပြည်နယ်အတွင်းနေထိုင်သူ2သန်းနီးပါးဟာနိုင်ငံမဲ့တွေဖြစ်သွားမဲ့အရေးနဲ့ရင်ဆိုင်နေရတာပါ။ UNHCR ရုံးဆိုင်ရာဂျနီဗာမြို့ကနေသတင်းတောက်လီဇာရှလိုင်းရဲ့သတင်းပေးပို့ချက်ကိုကိုရဲမင်းထွန်းကဆက်ပြီးတော့ပြောပြပါမယ်ရှင်။
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR အနေနဲ့အိန္ဒိယနိုင်ငံသားဟုတ်မဟုတ်အသိမှတ်ပြုခွင့်ရှိတဲ့အိန္ဒိယနိုင်ငံရဲ့အချုပ်အခြာအာဏာနဲ့လုပ်ပိုင်ခွင့်ကိုမေးခွန်းထုတ်နေတာမဟုတ်ဘဲမကြာသေးခင်ကထုတ်ပြန်ခဲ့တဲ့နိုင်ငံသားမပုံတင်စည်းရင်းကနေချလတ်ထားခြင်းခံရလို့နိုင်ငံမဲ့ဖြစ်လာမဲ့သူတွေအရေးကိစ္စကိုစိုးရိမ်ပူပန်မှုများစွာရှိနေတယ်လို့ပြောပါရယ်။ UNHCR ပြောခွင့်ရပါပါဘလော့ခ်ကတော့ဒီလိုဖြစ်မလာစေဖို့အတွက်အဖက်ဖက်ကအစွမ်းကုန်လှုပ်ဆောင်ရမယ်လို့ဆိုပါရယ်
။ What we are asking India is to ensure that adequate access to information, legal aid and legal
ကုလသမဂ္ဂမဟာမင်းကြီးရုံးကိုပေးအပ်ထားတဲ့လုပ်ပိုင်ခွင့်တွေနဲ့အညီကျွန်တော်တို့အိန္ဒိယကိုတောင်းဆိုနေတာကလူတွေအနေနဲ့သတင်းအချက်အလက်တွေတရားရေးဆိုင်ရာအကူအညီတွေလုံလုံလောက်လောက်ရရှိစေဖို့ပါ။ဒါမှအဲ့ဒီလူတွေဘယ်သူမှနိုင်ငံသားမဖြစ်ဘဲမကြံရိတ်ခဲ့မှာပ
ါနိုင်ငံသားမဟုတ်ဘူးနဲ့စီးရင်နဲ့မပါဝင်သူတွေဟာတရားရုံးတစ်ပိုင်းဖြစ်တဲ့ဒေသဆိုင်ရာရုံးတွေမှာနိုင်ငံသားဖြစ်ကြောင်းတည်တည်ပြဖို့ရပ်ပေါင်း120ရရှိမှာဖြစ်ပါတယ်တရားဝင်ဝင်ရောက်တယ်လို့သတ်မှတ်ချင်ခံရသူတွေကတော့အထက်တရားရုံးတွေကိုတက်ရောက်ရမှာဖြစ်ပါတယ်ဒီဖြစ်စဉ်အရဘာတွေဖြစ်လာမလဲဆိုတာကိုပြောဖို့စောလုံးနေသေးတယ်လို့လည်းဘလော့ခ်ကပြောပါတယ်။ဒါပေမဲ့အဲ့ဒီလူတွေတည်အချက်လက်မမှမရမှာနဲ့အတနာခံလွာတင်ဖို့ငွေကြေးလုံလုံလောက်လောက်မရှိတဲ့အကြောင်းတွေကြောင့်နောက်ဆုံးမှာနိုင်ငံမဲ့တွေဖြစ်သွားမဲ့အရေးကိုတော့စိုးရိမ်ပူပန်မိတယ်လို့လည်းသူကပြောပါတယ်
။ We are urging the government to take steps that mitigate the risk of any individual being left
ဒီဖြစ်စဉ်ကြောင့်လူတွေကြုံတွေ့နေရတဲ့နိုင်ငံမဲ့ဖြစ်မဲ့အန္တရာယ်အခက်အခဲတွေရောပါသွားဖို့အိန္ဒိယအစိုးရအနေနဲ့လှုပ်ရှားရှိတာလို့ပို့ကျွန်တော်တို့ကတိုက်တွန်းနေတာပါအိန္ဒိယပြည်ပရေးရာဝန်ကြီးဌာနကကြေညာချက်မှာတော့အားတက်စရာတချို့ကိုတွေ့ရပါတယ်စည်ရင်းနဲ့မပါဘဲကြံရင့်နေသူတွေအနေနဲ့သူတို့ရဲ့ရပိုင်ခွင့်အခွင့်အရေးတွေကိုအပြည့်အဝရမယ်ဆိုတာမျိုးပါ
အာတန်ပြည်နယ်ကလူပေါင်း2တန်းနီးပါးလောက်နိုင်ငံမဲ့ဖြစ်သွားစေမဲ့ဘယ်လို့ရမဆိုဟာနိုင်ငံမဲ့ဥယျာဉ်ရောပါရေးတကဘာလုံးကစ조사အထုတ်နေတာတွေကိုတော့ကြည်ကြည်ကြဲကြဲထိခဲ့သွားစေနိုင်တယ်လို့လည်း UNHCR ကပြောပါတယ်။ UNHCR အဖွဲ့ရဲ့အဆိုအရကဘာပေါ်မှာလူ10တန်းဟာနိုင်ငံမဲ့ဘဝမှာနေနေကြရပါတယ်။သူတို့ဟာပညာရေးအလုတ်ကင်နဲ့ကျန်းမာရေးဆိုင်ရာအခွင့်အရေးတွေကင်းမဲ့နေသလိုမွေးစည်းရေးနဲ့အိမ်ထောင်စည်းရုံးတွေကိုလည်းရှောက်ထားခွင့်မရှိကြပါဘူး။နိုင်ငံသားဖြစ်ကြောင်းတသက်ခံမပြနိုင်သူတွေကိုနှင်ထုတ်တာတို့ထိမ့်သိမ့်တာတို့မလုပ်ဖို့ကိုလည်း UNHCR ကအိန္ဒိယအာဏာပိုင်တွေကိုတောင်းဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကနေအထောက်အထားမဲ့ဝင်ရောက်လာသူတွေကိုပြန်လည်နှင်ထုတ်နိုင်ဖို့ဒီလိုလုပ်တာဖြစ်ကြောင်းထွက်ပေါ်လာတဲ့သတင်းတွေနဲ့အတူအိန္ဒိယအစိုးရကတော့သူ့ရဲ့ဆုံးဖြတ်ချက်ကိုကာကွယ်ပြောကြားနေခဲ့ပါတယ်။တချို့ဝေဖန်သူတွေကလည်းဘင်္ဂလားဒေ့ရှ်ကနေအများဆုံးဝင်ရောက်လာတဲ့မွတ်စလင်ဘာသာဝင်တွေကိုနှင်ထုတ်ဖို့ဒီလိုလုပ်တာလို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကတော့အာတပ်ပြည်နယ်ကနေနှင်ထုတ်ခံရသူဘယ်သူကမှလက်ခံမှာမဟုတ်ဘူးလို့ပြောထားပါတယ်။လောလောဆယ်မှာလည်းမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ပြေးသွားခဲ့တဲ့ရိုဟင်ဂျာတပ်သန်းကျော်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကခေါ်လွန်ခွင့်ပေးထားရကြောင်းပါခင်ဗျာ
။ကိုရဲမင်းထွန်းပြောပြသွားတာပါရှင်။ VOA ရဲ့အင်ကာနေမနေ့ခင်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလိမ့်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်။VOA American တန်ကနေ2019ခုနှစ်စက်တင်ဘာလ3ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2440 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်ကြပါရရှင်။အခုဒုတိယပိုင်းအစီအစဉ်မှာကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်ဣရင်အသုံးအင်္ဂလိပ်သင်ခန်းစာနဲ့အတူစီးပွားရေးကဏ္ဍမှာနားဆင်ရမှာကတော့နှစ်ပေါင်းများစွာကရုပ်ကြွင်းတွေတွေ့လာရလို့နာမည်ကျော်လာတဲ့မြန်မာပင်းလောကနဲ့ပတ်သက်လို့အခုလိုနားဆင်ရမှာပါ။အ
ဲနောက်ပိုင်းကနေပြီးတော့ဒီရှေ့တက်ကအဲ့နေရာမျိုးနေရာကြီးပါတယ်။အဲပြီးတော့ဘီးရင်ကိုဆိုရင်အခုပြန်လဲကျူးပေါ်နေတာပေါ့။ပိုင်းရပိုင်းတောင်းနဲ့ကျူးတာပေါ့။အစိုးရကနေပြီးတော့စီရေဝင်တော
့ကချင်ဖွံ့ဖြိုးရေးကွန်ရက်အဖွဲ့ KDNG ရဲ့သူတေသနာမှုပြောကြားချက်နဲ့အတူထုတ်လွှင့်ပေးသွားမှာပါ။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြတ်မတ်ဤတန့်စင်နဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီရှင်။
တရုတ်ရဲ့ဖွံ့ဖြိုးရေးစီမံကိန်းကမြန်မာရဲ့တိုင်းရင်းသားပြည်ပခါတွေကိုရှုပ်ထွေးစေတယ်ဆိုတဲ့ကောင်းစင်နဲ့ theeconomist.com မှာဩဂတ်စတာ29ရက်နေ့တုန်းကရေးထားတာကိုဖတ်ရပါတယ်။လွန်ခဲ့တဲ့နှစ်နှစ်ရခိုင်ဒေသမှာမြန်မာစစ်တပ်ရဲ့နေမျိုးရှင်နေရင်းကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးရတဲ့ရိုဟင်ဂျာ9သိန်းလောက်ဟာဒီနှစ်ဩဂတ်စတာ22ရက်နေ့မှာမြန်မာနိုင်ငံဘက်ကိုပထမတတုပ်ပြန်ခွင့်ရကြပြီမဲ့လည်းတရားမှပြန်မလာကြဘူးလို့ဆောင်းပါးရှင်ကရေးသားထားပြီးတော့မြန်မာဆိုရကသူတို့ကိုဘင်္ဂလီတွေလို့ခေါ်ပြီးတော့နိုင်ငံသားဖြစ်ခွင့်မပေးလို့ပြန်မလာကြဘူးဆိုပြီးတော့လည်းအစကြီးရေးသားထားပါတယ်။ရိုဟင်ဂျာတွေဟာဒုက္ခတဲ့စခန်းတွေမှာပဲနှစ်နဲ့ချီပြီးတော့တောင်းတနေနိုင်တယ်လို့လက်နက်ကိုင်အစိုးရတွေအဖွဲ့တွေကိုလူငယ်တွေတိမ့်သွင်းတာခံရနိုင်တယ်ဆိုတဲ့ရန်လေးရှိတယ်ဆိုပြီးတော့យេតាថាပါတယ်យខៃទីតាមករ៉ូនជាប្រតិបខារីជုံនីយុនតាមកយខៃលិនិកកាយតက်ភွဲ့ AA ਨੇ မြန်မာစစ်တပ်ជាមកតៃបွဲរីဖြစ်ပွားမှုចောင်းဒေတာកានយខៃតាយិនតារីលេអូអេងសុនខွာပြီးတော့ထွက်ပြေးကြရတယ်လို့យេតាថាပါတယ်အလားတူပဲលွန်ခဲ့တဲ့10ឆ្នាំនេះတဲ့အတွင်းမှာကချင်မြောက်နဲ့ရှမ်းပြည်အရှေ့မြောက်ပိုင်းတွေကတိုင်းရင်းသားလက်နက်ကိုင်တွေတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ဒီဇင်ဘာလမှာရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့ငင်းချင်းစီဖို့ရည်ရွယ်ပြီးတော့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမြောင်လန်ကငင်းချင်းရဲ့အတွက်ခိတ္တအပြစ်ခက်ရဲစဲရေးညင်ညာခဲ့လို့ရည်သားထားပါတယ်။ဒါမှမဟုတ်ဒီဩဂုတ်လမှာမြောက်ပိုင်းမဟာမိတ်အဖွဲ့တွေကရှမ်းပြည်ကရဲစခန်းတွေတရားတွေနဲ့မန္တလေးနားကိုပါတိုက်ခိုက်ခဲ့တာကြောင့်လူများသေဆုံးရပြီးတော့အဲ့ဒီထဲမှာရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေလည်းပါဝင်လာဖြစ်တယ်ဆိုပြီးတော့ထောက်ပြထားပါတယ်။ငင်းငင်းလုပ်ငန်းစဉ်ဆိုတဲ့ခေါင်းစဉ်တက်ပြီးတော့ဒေါ်လာတန်းနဲ့ချီတဲ့နိုင်ငံတကာလူငွေတွေကိုဖြုံးနေတဲ့ခွင်တစ်ခုလိုဖြစ်နေတယ်ဆိုပြီးတော့ဆောင်းမရှင်ကထောက်ပြထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အတွက်တက်မတော်ရဲ့အာဏာရှိသေးတာကြောင့်လောက်ကန်ရခက်ခဲနေတယ်လို့တိုင်းနာအဖွဲ့တွေကလည်း NLD ပေါ်မှာအပြည့်အဝမယုံကြည်ကြဘူးလို့យေတာထားပါတယ်။2015တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စေရေး NC သဘောတူစာချုပ်မှာလည်းလက်နက်ကိုင်အဖွဲ့ကြီးတွေကလက်မှတ်ရေးမထိုးထားသလိုတိုင်းနာအဖွဲ့တွေကိုပေးထားတဲ့ကတိတွေခဏခဏပြက်နေတော့လေသဘောတူညီချက်ရဖို့မလွယ်ကူပဲဖြစ်နေတယ်လို့យေတာထားပါတယ်။တစ်ချိန်တည်းမှာပဲဘင်္ဂလားပင်လယ်ခွေးဘက်ကိုပေါက်တဲ့လမ်းကိုလိုချင်နေတဲ့တရုတ်ကရှမ်းပြည်ကနေရခိုင်ထိတရုတ်ကတည်ဆောက်မဲ့တရုတ်မြန်မာစီးပွားရေးဇင်းကြံလမ်းမကြီးမှာမီးထားလက်တွေပိုက်လိုင်းတွေလမ်းတွေနဲ့စိတ်ကန်းတစ်ခုမြင်မြန်လှုပ်ဆောင်မှုအတွက်တရုတ်ဘက်ကလည်းဖိအားပေးနေတယ်လို့ဆိုပါတယ်ဒီဇင်းကြံလမ်းကြောင့်မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဈေးကွက်ကောင်းမွန်လာမယ့်အပြင်ငင်းချင်းကြီးနဲ့ဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေလည်းတိုးတက်လာမယ်လို့တရုတ်ကမျက်လုံးပေးနေတာလို့យေတာထားပါတယ်ဒါမှလည်းဒီဇင်းကြံလမ်းကမြန်မာနိုင်ငံမှာပြည်ပခအများဆုံးဖြစ်ပွားနေတဲ့ဒေသတွေကိုဖျက်ပြီးတော့ဖောက်လုံမှဖြစ်တယ်လို့လည်းထောက်ပြထားတာပါ။မြောက်ပိုင်းတပ်တွေကဩဂတ်လမှာတိုက်ခိုက်ခဲ့တာကိုကြည်ချင်းဖြင့်နောက်မှလည်းဒီလိုတိုက်ခိုက်မှုတွေဖြစ်လာနိုင်တယ်ဆိုတာကိုကြိုတင်မြင်လိုက်ရတာပဲလို့ဆောင်းပါးရှင်ကဆိုပါတယ်။မြန်မာနိုင်ငံရဲ့ပြည်ပခတွေငြိမ်းဖို့ကုညီယာမရောက်တဲ့အပြင်တရုတ်ပစံနဲ့မီးလောင်ရာလေးပင်းတို့လိုဖြစ်နေမယ်ဆိုပြီးတော့ဆောင်းပါးရှင်ကတတိပေးထားတာကိုဖတ်ရပါတယ်ရှင်။
ရခိုင်နဲ့ချင်းပြည်နယ်တို့ကအင်တာနက်ဖြတ်ခန့်ထားရတဲ့မြို့နယ်တွေထဲကတချို့ပြန်လည်သုံးခွင့်ရဆိုတဲ့ခေါင်းစဉ်နဲ့အယ်ဂျာဇီရာသတင်းဌာနကသတင်းတပုတ်ကိုပြောပြခြင်းပါတယ်မြန်မာပြည်အနောက်ချမ်းမှာအစိုးရတပ်နဲ့သဘုံတပ်တွေကြားတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကရှစ်မြို့နယ်နဲ့ချင်းပြည်နယ်ကတမြို့နယ်ပေါင်း9မြို့နယ်ကိုဇွန်လနှောင်းပိုင်းကစလို့မိုဘိုင်းဖုန်းတွေမှာအင်တာနက်ဖြတ်ထားတာကနေအခု9မြို့နယ်ကိုပြန်လည်သုံးခွင့်ပြုလိုက်ပြီဆိုတာကိုយေတာထားတာပါအဲ့ဒီဒေတာတွေဟာသတင်းတောက်တွေနဲ့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့အများစုကို ဝင်ရောက်ခွင့်ပိတ်ပင်ထားခဲ့ပြီးလူခွင့်ရေးချိုးဖောက်မှုဖြစ်နိုင်ခြင်းအလားအလာတွေကိုလည်းသတိပေးတက်လှမ်းခံထားရတဲ့ဒေသတွေဖြစ်ကြပါတယ်။အစိုးရကမိုဘိုင်းဖုန်းကုမ္ပဏီတွေအနေနဲ့အဲ့ဒီဒေတာတွေမှာအင်တာနက်ဒေတာတွေရောင်းချမှုဆိုင်းငံ့ထားဖို့ညွှန်ကြားခဲ့ကြောင်းနဲ့ဒါဟာရခိုင်လက်နက်ကိုင်အုပ်စုကဝါဒဖြန့်နာတွေနဲ့အွန်လိုင်းကနေသတင်းမှားတွေထုတ်လွှင့်နေတာတွေကြောင့်အခုလိုလုပ်ရတာလို့အစိုးရဘက်ကပြောတဲ့အကြောင်းရေးသားထားပါတယ်။တနင်္ဂနွေနေ့မှာတော့ရခိုင်နယ်က၄မြို့နယ်နဲ့ချင်းပြည်နယ်ကတစ်မြို့နယ်တို့ကိုပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကသကောင်းရံအချိန်မှာအင်တာနက်ပြန်ဖွင့်ပေးလိုက်တဲ့အကြောင်းနော်ဝေးခြေဆိုင်တယ်လီနော့မိုဘိုင်းဖုန်းကုမ္ပဏီကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ကြေညာချက်မှာငင်းချမ်းရေးနဲ့တည်ငင်ရေးကိုပြန်လည်ထုံးချုပ်နိုင်ပြီဖြစ်တဲ့အတွက်လို့ရေးသားထားပါတယ်။အဲ့ဒီဒေသတွေမှာအခြေအနေပြန်ပြီးတည်ငင်လာလို့စနေနေ့ညကလေးကစပြီးအင်တာနက်သုံးခွင့်ပြန်ပေးလိုက်တဲ့အကြောင်းပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနဝန်ကြီးဦးစိုးသိန်းကအနန်ဒိုလူသတင်းဌာနကိုဖုန်းနဲ့တဆင်အတည်ပြုပါတယ်။ဘူးသီးတောင်မောင်တော်ရသေတောင်နဲ့မြေပုံမြို့နယ်တွေမှာအင်တာနက်သုံးလို့ရတဲ့အကြောင်းရခိုင်ကအကြီးဆုံးနိုင်ငံရေးပါတီ ANP ရဲ့အတွင်ရေးမှူးဦးထွန်းအောင်ကျော်ကလည်းပြောပါတယ်။တိုက်ပွဲတွေဆက်ပြီးပြင်းပြင်းထန်ထန်ရှိနေသေးတဲ့ပုံနှကျွန်းမြောက်ဦးကြောက်တော်နဲ့မင်းပြားဒေသတွေကိုတော့ဆက်ပြီးအင်တာနက်ပိတ်ထားတော့ဆိုတာကိုသူကရိုက်တာသတင်းဌာနကိုဖုန်းနဲ့ပြောပါတယ်။အခုလိုအင်တာနက်ပြန်ဖွင့်ပေးတာဟာတိုင်းရင်းသားလက်နက်ကိုင်တွေနဲ့စစ်တပ်ကြားညီချမ်းရေးဆွေးနွေးပွဲတွေကြောင့်ဖြစ်နိုင်ကြောင်းနဲ့ဆွေးနွေးပွဲတွေအောင်မြင်ဖို့မျှော်လင့်နေကြောင်းကြံနေသေးတဲ့တခြားမြို့နယ်တွေကိုလည်းအင်တာနက်ချက်ချင်းဖွင့်ပေးတဲ့အကြောင်းရေးသားထားတဲ့သတင်းဆောင်ပါကိုအယ်ဂျာဇီရာသတင်းဌာနမှစက်တင်ဘာ1ရက်နေ့စွဲနဲ့ရေးသားထားတာကိုဖတ်ရှုနိုင်ပါတယ်ရှင်။
ရှင်ကမြန်မာပြည်တရားရေးမှန်တယ်နဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုမှုတွေတော်များများရှိနေပါတယ်။တရားရုံးတွေတရားသူကြီးတွေအနေနဲ့အုပ်ချုပ်ရေးအာဏာပိုင်တွေရဲ့ဩဇာကနေပြီးတော့လွတ်လပ်မှုအဂတိတရားကင်းစင်မှုတရားသူကြီးတွေရဲ့စီညီတုံတရားစသဖြင့်လိုအပ်ချက်တွေအားနည်းချက်တွေပေါ်မှာဝေဖန်မှုတွေကရှိနေတာပါ။ဒါကြောင့်မလို့အခုလာမယ့်အင်္ဂါနေ့ညဒိုင်းလေးလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံတရားစီရင်ရေးနဲ့တရားရေးမှန်တယ်ဟာဘလောက်ထိလွတ်လွတ်လပ်လပ်မှန်မှန်ကန်ကန်ဆောင်ရွက်နိုင်နေပြီလဲဆိုတာကိုသုံးသပ်ဆွေးနွေးသွားဖို့ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူရဲ့သရရှိနေအနေနဲ့ VUE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9954ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်ကြမယ်သရရှိနေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီအမေရိကန်တိုင်းရဲ့အင်္ဂါနေ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုတခါနားဆင်လေ့လာကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလတန်ကစီစဉ်ပို့ချပေးထားပါတယ်ရှင
်။ဒီကနေ့မနေ့တင်ပြမယ့် idiom အသုံးကတော့
a slap on the wrist
ဖြစ်ပါတယ်။စာလုံးပေါင်းက a တခါတခု S L A P slap a slap ကတခါရိုက်တာပုတ်လိုက်တာ T H E the W R I S T the wrist ကလက်ကောက်ဝတ်လို့အဓိပ္ပာယ်ရပါတယ်စကပိုက်ခလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လက်ကောက်ဝတ်ကိုရိုက်လိုက်တာပုတ်လိုက်တဲ့သဘောပေါ့ရှင်လူတူဦးအပြစ်လို့ရင်လှုပ်တဲ့အပြစ်နဲ့ကိုက်ညီတဲ့အပြစ်ဒဏ်ကိုဥပဒေအရတော့ခံရစမြဲပါဒါပေမဲ့လူကိုခင်လို့မူကိုပြင်လို့ရတယ်ဆိုတဲ့လူဖွဲ့စည်းမျိုးမှာဆိုရင်တော့ပြစ်မှုကဘယ်လောက်ပဲကြီးလေးပါစေဘယ်သူသားဘယ်သူသမီးဖြစ်ပါတယ်ဆိုရင်ကျူးလွန်တဲ့အပြစ်ကြောင့်ခံတဲ့အပြစ်ဒဏ်ကိုမခံရပဲအပြစ်ပေးမခံရတာတက်တက်တသားပေါ့ပေါ့တန်တန်ပဲအပြစ်ပေးခံရတာမျိုးကို slap on the wrist ဆိုပြီးတင်စားပြောလို့ရှိပါတယ်ဆိုလိုတာကတော့လက်ကိုပုတ်ပြီးတံပေးလိုက်ရုံနဲ့ပြီးသွားတဲ့အပြစ်ဒဏ်မျိုးပေါ့ရှင်ဒီသုံးခေတ်ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ John is the son of a business tycoon. He was involved in a bad accident, which was his fault. But the police let him go with a slap on his wrist, which angered the other party.
John ကစီဝိုင်းလုပ်ငန်းရှင်တထေးကြီးတူရဲ့သားပေါ့။သူကားတိုက်တာတော်တော်လေးအခြေအနေဆိုးတယ်သူ့ဘက်ကအပြစ်ဖြစ်ပြီမဲရဲက သူ့အပြစ်ကိုပေါပေါတန်တန်နဲ့ပဲလွတ်ပေးလိုက်တယ်။ဟိုဘက်အဖွဲ့ကတော့ဒေါသထွက်တာပေါ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နှားဆင်ကြည့်ကြရအောင
်။ John is the son of a business tycoon. He was involved in a bad accident, which was his fault. But the police let him go with a slap on his wrist, which angered the other party.
Julo ne apit ga chi le bi me te te da da po po tan tan ne hlut pe lite thai tin de lo apit pe chi ma khan ya bu so yin be lu pyo ma le
a slap on the wrist
lo pyo lo ya ba de a ra ga do di kri min ne tin pya ga de i tin a thong me phit ba de
တော်လလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြရတာပါရှင်။အခုစီးပွားရေးကဏ္ဍကိုဆက်ပြီးတော့နာဆင်ကြရပါမယ်။ကချင်ပြည်နယ်ကပရင်ထွက်တဲ့ကဘောဂျိုင်ဝမ်ဒေသကိုကချင်လက်နက်ကိုင်တပ် KIA ထိန်းချုပ်မှုအောက်ကနေအစိုးရတပ်ကထိန်းချုပ်ရယူလိုက်ခဲ့ပြီးတဲ့နောက်ဆက်ပြီးတော့ပရင်တွေတူဖော်နေတယ်လို့ကချင်ဖွံ့ဖြိုးရေးကွန်ရက်အဖွဲ့ KDNG ရဲ့သွေးစွန်းတဲ့ပရင်အစီရင်ခံစာမှာဖော်ပြထားပါတယ်။ကချင်ပြည်နယ်မှာပရင်ဈေးကွက်ရှိနေပြီးပရင်တူဖော်သူတွေလည်းရှိနေသေးပါ။ပရင်ထုတ်လုပ်မှုကနေဘသူတွေအကျိုးမြတ်ရနေသလဲဆိုတာကို KDNG ရဲ့သုတေသနမှုကိုဇော်မိုင်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်ကတင်ပြထားပါတယ်ရှင
်။ဒီကခံဒီနဲ့အဲမှာသုံးမိတယ်။အဲမှာနေတဲ့လူရောပြောပါချက်ရစီတော့သူတို့ဒီအထဲမှာပဲပေါ့။သူကလေးပေချင်းပုံစံမျိုးဒီကူးတယ်။အခုကဒီပရင်းဒေတာကိုစက်တက်เนี่ยสีดาซูโมซ่าอ่ะวะไอ้รอบปိုင်းก็တော့ไอ้รอบปိုင်းก็นี่ပြီးတော့ဒီရှေ့တက်ကအဲ့နေရာနေကိုနေရာကြီးပါတယ်အဲ့ပြီးတော့ဘီးငုံဆိုရင်အခုပြန်လဲတူးဖို့နေတာပေါ့ပိုင်းရာပိုင်းတောင်းနဲ့တူးတာပေါ့အ
ဲ့တော့ဒီဘီးတူးဖို့နေတဲ့သူတွေကဘယ်သူတွေပါလဲသူတို့ကဟိုတရဝင်တူးဖို့ခွင့်လားဒါမှမဟုတ်ဘလို့ပုံစံမျိုးနဲ့တူးနေကြတယ်လို့ကိုဇွန်မိုင်တို့သိထားပါလဲရှင
်အစိုးရကနေပြီးတော့တရဝင်တော့ဖြတ်ပေးတယ်ဆိုတာတော့မရှိသေးဘူးဒီဘီးင်းဒေတာဘီးင်းတူးဖို့ခွင့်ကိုဘသူတူးတယ်လဲဆိုတော့အတိအကျတော့ပြောရခက်တယ်အဲ့မှာဘသူတူးရဲဆိုတာအီပေါ်ကဒါပေမဲ့တူးရဲဆိုတာတော့ဒေချာ
ဟုတ်မြချင်းနားမှာလဲဒီပရင်ဈေးခွက်ကိုပရင်ဈေးခွက်ကရှိနေတယ်လို့ပဲเนาะဟုတ်ပါလားကိုစောမိုင
်ဟုတ်တယ်ပရင်ကဒီမြချင်းနားမှာမြချင်းနားကြောင့်ကြားတဲ့နေရာမှာလဲပရင်ကိုအနေချင်းရောင်းတယ်ပြီးတော့ဝိုင်းပေါ်မှာလည်းရောင်းတယ်ရောင်းတယ်ပြီးတော့ဒီနေရာတွေကိုလာဝယ်တို့ရကဒီမှာအဲ့မှာလာဝယ်ပြီးတော့ပြုတ်ပြီးဘက်ကိုကျန်သွားရောက်လာရှိတယ်တချို့ကအဲ့မှာမတင်မဲနဲ့တခါတည်းပြုတ်ဘက်ကိုသွားတင်ရောက်လာရှိတယ
်အဲ့လိုအယောင်းဝယ်လုပ်နေတာတွေရောက်တော့ဘသူတွေပါလဲဒေတာကန်နေလားဒါမှမဟုတ်ဒီတူးတဲ့လူတွေလားရှင
်တူးတဲ့လူတွေကိုယ်တိုင်ရောက်လာတော့နည်းနည်းရှားတယ်ရှိတော့ရှိတယ်ဒါပေမဲ့နည်းနည်းရှားတယ်တချို့တွေဆိုရင်ဒီမြို့ပေါ်ကလူတွေရောက်လာရှိတယ်တချို့တွေကတော့တခြားနေရာကလူတွေပေါ့ကနည်းနည်းဆုံးနေတာ
တရားစာတတူးဖို့ရေကိုတပိုင်းတနိုင်လုတ်ခွင့်ဆိုပြီးတော့သူတို့ပြောနေကြတာရှိပါတယ်ဒါမျိုးတွေရောဖြစ်လာမယ်အလားအလာတွေ့ပါသလ
ားအစိုးရဆိုင်အစိုးရဘက်ကနေပြီးတော့ဒီဟာကိုသူတို့ဒီဝအနေနဲ့သူတို့တူးဖို့ရနေပေါ့ဒါပေမဲ့ဒေတာခံနေနဲ့ဒေတာခံနေနေတဲ့ဒီဟာကိုမတူးဖို့ခိုင်းနေချင်ဘူးဘာဖြစ်လို့လဲဆိုရင်ဒီဒီနေရာတွေကိုဒီဝအနေနဲ့ခွင့်ပြုပေးလိုက်မယ်ဆိုရင်ကျွန်တော်တို့ဒီဖက်ကန်ဒေတာလိုမျိုးပေါ့ဒေတာခဏေကတဖြည်းဖြည်းနဲ့သူတို့ရဲ့နေမီတွေဆုံးရှုံးသွားမယ်ပြီးတော့ဒီတဘာဝပဝန်ကျင်ပျက်စီးမှုတွေပိုပိုကြီးလာမယ်ပေါ့ဒီဝင်လို့ပြောလိုက်တာနဲ့တော့ဒီလုပ်ငန်းပိုင်းကပိုမိုခြေပြန့်သွားမယ်ပေါ့အခုလုပ်နေတာလေအရင်ကလုပ်နေတာလေပိုမှခြေပြန့်သွားမယ်အဲ့လိုတွေရှိတာပေါ့
ဟုတ်ကဲ့ရှင်အခုဒီတဲမှာဆိုလို့ရှိရင်လည်းအစင်ခန်းစာတဲမှာတော့ဒီပရင်ရှိတဲ့နေရာတွေကိုအရင် KIA ထိန်းချုပ်မှုကနေပြီးတော့အစိုးရသိမ်းလိုက်တယ်သိမ်းလိုက်ပြီးတဲ့နောက်မှာဌာနေတိုင်းရင်းသားတွေပြန်လို့မရတဲ့အခြေအနေပေါ့နော်အဲ့တော့ဒီပရင်တူဖို့ထုတ်လုပ်မှုတွေကနေပြီးတော့ဌာနေတိုင်းရင်းသားတွေအကျိုးစီးပွားပေါ့ဟိုဖြစ်တာတွေရှိပါသလားသူတို့ကိုယ်တိုင်ရောလုပ်ခွင့်ရပါသလားအခုစစ်တပ်ကမသိမ်းခင်ရောဘယ်လိုအခြေအနေရှိပါသလဲ
ပြင်းကတော့ဌာနေတိုင်းသားတွေကတော့သူကအရင်ကတည်းကနေသူတို့အနေချင်းလောက်တာရှိတယ်အနေချင်းဆိုမှဒီတို့အဲဒီမိသားစုစားဖို့နေရတဲ့အနေချင်းပေါ့ဒါပေမဲ့အရင်တုန်းကတော့ပြင်းကအလောက်ကြီးဈေးကွက်မရှိသေးတော့သူတို့လို့ လုံလိုက်တခါဈေးဝယ်မဲ့လူရှိတို့မလုံလိုက်အရထားလိုက်အမျိုးပေါ့အဲ့လိုပါပြီးတော့ဒီနောက်ပိုင်း2000အဲ့လောက်ကနေပြင်းစေးကကပြန်လဲအဲပေါ်ပေါက်လာတယ်အဲဒါပေမဲ့သူတို့ကအဲဒေတာခဏရဟိုအရင်တော့ကသူတို့မြေယူဖလာလောက်လာတဲ့အတိုင်းပေါ့အနေချင်းလောက်တာလေးတော့ရှိတယ
်အခုရောအဲ့ဒီပြင်းစေးကကဘလောက်တိတိတသားကျဲပြန့်လာပါတလဲဒီပြည်နယ်တွင်းမှာ
ပြည်နယ်တွင်းမှာတော့ပြင်းစေးကကအဲတိတ်ပြီးတော့ကျဲပြန့်နေခုဒီခုကြည့်နေနောက်ပိုင်းတော့တိတ်တော့ကျဲပြန့်တာတော့မရှိတော့ဘူးအရင်2015 2016အဲ့လောက်မှာတော့ပြင်းစေးကွက်ကတော့အရန်ကြီးကိုအရှိန်ကိုမိနေမိသားမှရှိတာပေါ့ခုဒီမော်ရီလည်းပိတ်ထားတာဆိုတော့ထုတ်လုပ်မှုပိုင်းကပဲဒီအရင်ခါနဲ့အခုအနေဆိုရင်နည်းနည်းတော့နေတော့ပြင်းစေးကွက်ကနည်းနည်းညင်သွားတာပေါ့
ဟုတ်
ဒါပေမဲ့ရောင်းဝယ်တာတော့ရှိတယ
်မော်ရီပိတ်ထားတယ်ဆိုတာကဘယ်လိုအခြေအနေကြောင့်ပါလဲရှင
်မော်ရီပိတ်ထားတယ်ဆိုတော့ဒီကနပြောလို့ပေါ့စစ်ဟုတ်တယ်ဒီရှိလာတယ်စစ်တွေဖြစ်လာတော့ဒီဒေတာခဏနဲ့ဒီအလုပ်လုပ်တဲ့လူတွေကရောက်ရှိရတာပေါ့အဲ့တော့မော်လီပိတ်တော့သူတို့ဟာ2019ဇွန်လ5ရက်နေ့ကနေသူတို့ဒီဟိုဟာရဟရင်နဲ့စာတူလာစတယ်အဲ့နောက်ပိုင်းကနေပြီးတော့ဒီပြီးမော်ဟိုသူ့ခွင့်မရတော့ဘူးပြီးတော့ဒေတာခဏအဲ့မှာလူကိုနေလို့ကိုမရတော့တဲ့မရတော့ဘူးဆိုရဲအနေထားမှာပေါ့ဒါပေမဲ့ဒီနောက်ပိုင်းကတော့ခဏပြောလို့ပေါ့ပြန်လေတူးခေါ်လာရတော့ရှိတယ်
အဲ့တော့ကိုစောမိုင်းတို့ဘက်ကရောဒီပရင်တို့ရွှေတို့ချောင်းမြတ်တို့ဘိုင်းတနိုင်တူဖော်ကွင်နဲ့ပတ်သက်ပြီးတော့ကချင်ပြည်နယ်အစိုးရဘက်ကလည်းဒါလုံနေရရှိပါတယ်စစ်တပ်ဘက်ကတားတယ်လို့ဟိုတခါသတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ကပြောပါတယ
်ဒီလိုပေးတာတော့ခုချိန်မှာဆိုရင်တော့အရန်ကောင်းတယ်လို့လည်းပြောလို့မရသေးဘူးဗျဘာဖြစ်လို့လဲဆိုတော့ဒီနိုင်ငံရေးအခြေအနေရရောဒီစီးရေးအခြေအနေရရောဒါတည်ငြိမ်တဲ့အခြေအနေတခုမှကျွန်တော်တို့မရောက်ရှိသေးဘူးဒီတိုင်းဒေသတွေမှာအဲ့လိုအချိန်မှာဒီလိုလာပေးလိုက်ခြင်းကတော့စိုးကျိုးပဲပဲပုံပြီးမှရောက်ရှိလာတာပေါ့အဆင်မပြေသေးဘူးအချိန်ကဥပဒေရဆိုင်နေပြီးအခန်းတုံးချက်ခုနှစ်ကကြီးကဆိုင်နေအဓိကဒီပိုင်ဆိုင်မှုတွေကဒီနိုင်ငံတော်ကပဲဖြစ်နေတယ်ဆိုရဟာဒီအဲ့ဒါဒီပြီးတော့ဒီပြည်နယ်ဒေသဟာပြည်နယ်ဒေသကဒီအကျိုးမြတ်ပိုင်ဆိုင်ခွင့်တွေကနေနေသေးတာပေါ့
ဟုတ်ကဲ့ရှင်အဲ့တော့နောက်တစ်ခုကဒီပရင်ဒေတာတွေကနေပြီးတော့မောင်းထုတ်ခံရတဲ့ဒေတာကန်တွေရဲ့စာဝတ်နေရေးပေါ့နော်အခုအသက်မွေးဝမ်းကြောင်းအတွက်သူတို့ဘာတွေလုပ်နေကြပါသလဲ
တိုင်းချက်ကြောင်းမှာပဲသူတို့နေနေတယ်ပြီးတော့ဒီတချို့တချို့လူတွေကတော့ဒီနေစာလုပ်တာပေါ့သူတို့ကအမျိုးနဲ့ပဲဟုတ်ကဲ့ဗျာအခုလောလောဆယ်လုပ်တာတော့ဒါပေမဲ့တချို့ဒီဒေတာကန်ဟောဒီနေ့ဒေတာအဖွဲ့ကြီးတွေကတော့သူတို့
မတင်ကြီးချိုက်စီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုတနင်္လာနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုအင်ကာနေ့မနေ့ခင်းမှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုသုတဆုံးလေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်ရှင်။အခုတစ်ပတ်မှာတော့အာဖဂန်အမေရိကန်တွေရဲ့တန်းတူခွင့်ရရဖို့အတွက်တိုင်းဆိုတိုက်ပွဲဝင်ခဲ့တဲ့ကာလအတွင်းဒေါက်တာမာတင်လူသာကင်းဂျူနီယာပြောခဲ့တဲ့ I have a dream မိန့်ခွန်းအကြောင်းကိုကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင်
လူမဲ့လူခွေလှူရှာမှုခေါင်းဆောင်လည်းဖြစ်သားရောင်ခွဲခြားဆက်ဆံမှုကိုတိုက်ပြတ်သူလည်းဖြစ်တဲ့တရားဟောဆရာဒေါက်တာမာတင်လူသာကင်းဂျူနီယာဟာ1963ခုနှစ်ဩဂုတ်လ28ရက်နေ့မှာကျွန်တော်မှာအိမ်မက်တစ်ခုရှိတယ်ဆိုတဲ့မိန့်ခွန်းကိုဝါရှင်တန် DC က National Mall ရေမြမှာပြောကြားခဲ့ပါတယ်။အမေရိကန်ပြည်သူစုမှအဲ့ဒီအချိန်ကလူလူကြီးစိုးမှုကိုတိုက်ပြတ်ပြီးတော့လူမဲ့အာဖရိကန်အမေရိကန်တွေတန်းတူခွင့်ရရဖို့တောင်းဆိုတိုက်ပွဲဝင်တဲ့ကာလမှာအထင်ရှားဆုံးလည်းဖြစ်ခဲ့တဲ့မိန့်ခွန်းပါ။အမေရိကန်တလွှားကလူမဲတွေတော်တော်များများပါဝင်တဲ့လူပေါင်း2,000,000ခွဲဟာဒီချီတက်ပွဲမှာပါဝင်ခဲ့ကြတာပါ
They I want to say to the people of America and the nations of the world we on the move and no wave of racism can stop us
အမေရိကန်နေနဲ့ကဘာကြီးကိုဒီကနေ့ပြောချင်တာကကျွန်တော်တို့ဟာတန်းတူအခွင့်အရေးရဖို့ဆက်လက်တောင်းဆိုနေကြပြီးဘယ်လိုလူမျိုးရေးခွဲခြားဆက်ဆံမှုတွေကမှကျွန်တော်တို့ကိုတားဆီးနိုင်မှာမဟုတ်ပါဘူး
1950ကျော်ကာလတွေမှာအမေရိကန်ပြည်ထောင်စုကအသားအရခွဲခြားမှုစံကြေးလို့ရှာမှုတွေကိုလူတွေကပိုးပြီးတော့သတိထားမိလာပါတယ်။ တောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့အလဘားမားပြည်နယ်မွန်ဂိုမာရီမှာအသားအရောင်ရှိသူတွေပတ်စကားစီရင်အပိုင်းကန့်ပြီးတော့တီးကြခွဲစီးစေတဲ့စနစ်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာဦးဆောင်တဲ့တန်းတူခွေးလှုပ်ရှားတောင်းဆိုမှုနဲ့ဖြတ်သိမ်းစေခဲ့ပြီးလူမဲအာဖရိကန်အမေရိကန်တွေမဲပေးပိုင်ခွင့်နဲ့ပတ်သက်ပြီးတော့လည်းအကြမ်းမဖက်တောင်းဆိုတိုက်ပွဲဝင်ခဲ့ပါတယ်အိုင်မဲလေညဉ့်ညံစွာဆန္ဒပြသူတွေကိုရဲတွေကအကြမ်းဖက်နေနေပြီးမှတော့တန်းတူခွင့်ရရရှိဖို့တောင်းဆိုကြတဲ့လှုပ်ရှားမှုအပေါ်လူပြူတိုင်းဝိုင်းတွေကြားမှာပဲထောက်ခံမှုတွေရှိလာပါတယ်ဒေါက်တာကင်းရဲ့ရင်းနှီးတဲ့တငယ်ချင်းပြည်သူခွင့်လှုပ်ရှားသူတူဖြစ်တဲ့အန်ဒရူးယန်ကအခုလိုပြောပါတယ
် He taught us that our job was to redeem the soul of America
လူမျိုးကကြမှုစင်ရမွတ်တမှုစစ်ပွဲစရဲမကောင်းမှုဒုစရိုက်နှုန်းနဲ့နင်းနေကြတဲ့အမေရိကန်တွေရဲ့ခံယူချက်တွေကိုပုံမှန်ပြန်ဖြစ်အောင်ပြောင်းလဲယူဖို့ဟာကျွန်တော်တို့အလုပ်ဖြစ်တယ်ဆိုတာကိုသူကသင်ကြားပေးခဲ့ပါတယ
်အဲ့နောက်ပိုင်း1963ခုနှစ်ဩဂုတ်လတဲ့အရောက်မှာတော့ဒန်ဒူညီမြအခွင့်အရေးတောင်းဆိုတိုက်ပွဲဝင်တဲ့လှုပ်ရှားမှုတွေပိုအားကောင်းလာပြီးဝါရှင်တန်ဒီစီက National Mall မှာလူတွေတိတ်နဲ့ချီတက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်အဲ့ဒီလှုပ်ရှားမှုမှာလူငယ်တဦးအနေနဲ့ပါဝင်ခဲ့တဲ့ဂျော်ဂျီယာပြည်နယ်ကိုစားပြုဒီမိုကရက်အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါရယ
် There were many young people, young men up in the trees.
လင်ကုန်းအထိမ်းအမတ်စာဦးကနေကြည့်လိုက်မယ်ဆိုရင်လူတွေတိတ်နဲ့ချီတွေ့ရပါတယ်။လူငယ်တော်များများကိုလည်းတွေ့ရပြီးတချို့တွေကဒီရှေ့ကိုမြင်ရဖို့တစ်ပင်တွေပေါ်ကနေတက်ကြည့်နေတာကိုတွေ့ရပါတယ
်။ဒေါက်တာကင်းကလည်းသူ့ရဲ့ကဘာကျော် I have a dream မိန်ကုန်းကိုပြောကြားခဲ့ပါရယ
် If I have a dream My four little children will one day live in a nation where they will not be judged by the color of their skin but by the content of their character I have a dream
ကျွန်တော်ရဲ့ကလေးလေးယောက်ဟာတနည်းနည်းကြာရင်သူတို့ရဲ့အသားအရောင်အပေါ်အခြေခံပြီးမဆုံးဖြတ်ပဲသူတို့ရဲ့ဇယိုက်ပေါ်ကြည့်ပြီးအကဲဖြတ်တဲ့နိုင်ငံမှာနေရမယ်ဆိုတဲ့အိမ်မက်တစ်ခုရှိပါတယ
်ဒီမိန်ကုန်းဟာစိတ်ပိုင်းဆိုင်ရာခွန်အားဖြစ်စေခဲ့တယ်လို့ဂျွန်လူးဝစ်ကပြောပါတယ
် When we arrive at the steps of the Lincoln Memorial
မိန်ကုန်းအထိမ်းအမတ်ဆောင်ကမာဘယ်ကြောက်ပြားခင်းထားတဲ့လေကတိတွေပေါ်ကနေရက်ပြီးပြောတဲ့မိန်ကုန်းထဲမှာဒီကနေ့ကျွန်တော်အိမ်မက်တစ်ခုမက်ပါတယ်ဆိုတဲ့မိန်ကုန်းဟာအမေရိကန်အိမ်မက်တွေရဲ့မြစ်ဖြားခံရဖြစ်လာတာကိုကျွန်တော်မှတ်မိနေပါတယ
်လူခွင်လှူရှားသူဂျူလီယန်ဘုန်းကလည်းဝါရှင်တန်ကခြေတက်ပွဲမှာပါဝင်ခဲ့သူပ
ါ This was theSingle most important demonstration that black people and their white supporters
ပြည်သူ့အခွင့်အရေးနဲ့ပတ်သက်ပြီးလူမဲတွေနဲ့သူတို့ကိုထောက်ခံတဲ့လူပြည်တွေရဲ့အရေးအပါဆုံးဆန္ဒပြပွဲကြီးပါဒီလိုကြီးကျယ်တဲ့ဆန္ဒပြခြေတက်ပွဲမျိုးဘယ်တော့မှမရှိခဲ့ဘူးတာကြောင့်ဒီခြေတက်ပွဲမှာပါဝင်ခဲ့ရတဲ့အတွက်အရန်ကျေနပ်ခဲ့ရပါတယ
်ဒီခြေတက်ပွဲကိုလာကြသူတွေထဲမှာလူပြည်တွေပါဝင်ကြတာကိုသတိထားမိတဲ့ဒေါက်တာကင်းကအကြမ်းမဖက်ဆန္ဒပြတဲ့နည်းကိုဆက်ဆွဲကင်ကြဖို့လူလူကိုတိုက်တွန်းခဲ့ပါတယ်
ဘုရားသခင်ရဲ့ရင်သွေးတွေဖြစ်တဲ့လူပြူလူမဲဂျူးကက်သလစ်ပရိုတက်စတန့်အားလုံးဟာနီဂရိုတွေရဲ့ရှေးရိုးစကားဖြစ်တဲ့နောက်ဆုံးမှလွတ်လပ်ပြီးဘုရားသခင်ဟာအမြင့်မြတ်ဆုံးဆိုတဲ့ပူဇော်တဲ့တေးသွားကိုလက်ချင်းချိတ်သီဆိုနိုင်တဲ့အချိန်ကြရင်တော့ကျွန်တော်တို့ဟာနောက်ဆုံးမှတကယ်ကိုလွတ်မြောက်ကြပါလိမ့်မယ်
ဒီမိန်ကုန်းဟာတောင်ပိုင်းပြည်နယ်တွေကအသားအရောင်ခွဲခြားမှုတိုက်ဖြတ်ရေးတောင်းဆိုဆန္ဒပြပွဲတွေတနိုင်ငံလုံးမှာပေါ်ပေါက်လာအောင်တွန်းအားပေးလိုက်ရလဲရောက်ပါတယ်။1964ခုနှစ်အရမှာတော့ဒေါက်တာကင်းဟာနိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့ပါတယ်။1964ခုနှစ်ဇူလိုင်လ2ရက်နေ့မှာပဲအမေရိကန်သမိုင်းမှာမှတ်တိုင်တစ်ခုအဖြစ်ရှိခဲ့တဲ့ဥပဒေတရက်ကိုသမ္မတလင်ဒန်ဂျွန်ဆန်ကလက်မှတ်ရေးထိုးခဲ့ပါတယ်။1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်ထောင်စုအစိုးရရဲ့ငွေကြေးအကူအညီရရှိဖို့မဲပေးဖို့မှတ်ပုံတင်တာနဲ့လုပ်ငန်းဝင်တော်တော်များများမှာအသားအရောင်ခွဲခြားပြီးတော့ဆက်ဆံတာကိုတားမြစ်လိုက်တာပါဒါအပြင်ဒီဥပဒေအရအများသောအဆောက်အဦတွေရေကူးကန်တွေပန်းချန်တွေနဲ့စာကြည့်လိုက်တွေမှာအသားအရောင်ခွဲခြားမှုကိုအခြေခံပြီးတော့ခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုနိုင်ဖို့လည်းခွင့်ပြုခဲ့ပါတယ်အသားအရောင်ခွဲခြားဆက်ဆံတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရာကိုတင်းပြစ်ကျပ်ပြစ်မခံစားရဘူးလို့လည်းသမ္မတလင်ဒန်ဂျွန်ဆန်ကပြောပါတယ်သမ္မတကအခုလိုဥပဒေပြဋ္ဌာန်းလိုက်တာကြောင့်အာဖရိကန်အမေရိကန်တွေအတွက်အားတက်စရာဖြစ်ခဲ့ပေမယ့်ဒီလိုအခြေအနေကိုလက်မခံချင်သူတွေအတွက်တော့ဒေါက်တာကင်းဟာပြစ်မှတ်ထားစရာဖြစ်ခဲ့ပါတယ်။1968ခုနှစ်တနက်စီပြည်နယ်မက်ဖစ်မြို့ကတန်ရှင်းရေးလုပ်သားတွေရဲ့ဆန္ဒပြပွဲကိုတွားပြီးတော့အားပေးခဲ့တဲ့ဒေါက်တာကင်းကိုသူနေထိုင်ရာဟိုတယ်လေးသားဆောင်မှာတနက်နေ့ပြစ်တာကြောင့်သေဆုံးသွားပါတယ်။ကွယ်လွန်ချိန်မှာ အသက်36နှစ်အရွယ်သာရှိသေးတဲ့ဒေါက်တာကင်းဟာသူ့မကွယ်လွန်ခင်ရဲ့ညပိုင်းမှာအခုလိုပြောပါတယ
် And I've seen the promised land I may not get there with you but I want you to know tonight that we
as a people will get there
တန်တူညီမအခွင့်ရေးပေးတယ်ဆိုတဲ့ဂတိကိုကိုမြင်ခဲ့ရပေမဲ့အဲ့ဒီအချိန်ကြာရင်ကျွန်တော်ခင်ဗျားတို့နဲ့အတူရှိချင်းမှရှိပါလိမ့်မယ်ဒါပေမဲ့လူတို့အနေနဲ့အဲ့ဒီအခွင့်အရေးတွေရမယ်ဆိုတာကိုတော့ဒီကနေ့ညကျွန်တော်ပြောချင်ပါတယ
်ဒေါက်တာမာတင်လူသာကင်းဂျူနီယာလှုပ်ကြံခံရတာအနှစ်40လောက်အကြာ2008ခုနှစ်မှာတော့ဘရိုက်အိုဘားမားဟာပထမဆုံးအမေရိကန်လူမဲသမ္မတဖြစ်လာတာကြောင့်ဒေါက်တာကင်းရဲ့အိမ်မက်တချို့တကယ်အကောင့်ထဲပေါ်ခဲ့ပြီလို့ဆိုရမှာပါခင်ဗျာ
I have a dream My four little children will one day live in a nation where they will not be judged by the color of their skin but by the content of their character. I have a dream today.
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သုတ္တဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုတောက်ကြနေညနေပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုအင်ကာမနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါရဲ့ရှင်။
ယူအင်မြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသည်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေတိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဗီအိုအမေရိကန်တန်ကနေခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုမနေ့7နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ပါလိမ့်အင်ကာနေ့ညပိုင်းမှာတော့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းရှိပါလိမ့်ရှင်ဒီကနေ့မနေ့ဖက်အစီအစဉ်အဆုံးမတက်ခင်မှာတော့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမသိင်ကြီးထိုက်ပြောပြပေးပါဦးမယ်ရှင
်ဟာရီကိန်းမုန်တိုင်းဒိုရီယန်ကပြင်းအားအဆင့်လေးနဲ့ဘာဟားမားစ်နိုင်ငံအဘာကိုကျွန်းစုကိုတိုက်ခိုက်နေစေဖြစ်တာနဲ့အတူအနည်းဆုံး5ဦးသေဆုံးခဲ့ရတယ်လို့ဘာဟားမားစ်ဝန်ကြီးချုပ်ဟူဘတ်မင်းနစ်ကအတည်ပြုပြီးအနီးအနားက Great Bahama ကျွန်းမှာအိမ်တွေနဲ့အဆောက်အုံအများအပြားပျက်စီးခဲ့သလိုပဲလူတွေအတွက်လည်းအထူးအန္တရာယ်ရှိနေတယ်လို့ဝန်ကြီးချုပ်ကပြောဆိုထားပါတယ်။ဒီမိုကရေစီရေးဆန္ဒပြသူတွေကိုအပြေးထောက်ခံတဲ့အနေနဲ့တောင်းနဲ့ချီတဲ့ဟောင်ကောင်ကျောင်းသူကျောင်းသားတွေဟာတနင်္လာနေ့တုန်းကအစိုးရအဆောက်အုံတစ်ခုအနီးနဲ့တက္ကသိုလ်ပရဝုံတစ်ခုအတွင်းတက်ဆွဲပြီးဆန္ဒပြပွဲမှာပါဝင်ဆင်နွှဲခဲ့ကြပါတယ်။ဟောင်ကောင်မှာဒီမိုကရေစီရေးဆန္ဒပြသူတွေဟာ3လတာကြာမြင့်လာနေပြီဖြစ်ပြီးဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေကိုအစိုးရအနေနဲ့လက်ရောဖို့ကျောင်းသူကျောင်းသားတွေကလည်းတောင်းဆိုခဲ့ကြတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာကရိုဟင်ဂျာကူညီကယ်ဆယ်ရေးနဲ့ဌာနေပြန်ရေးဆိုင်ရာမဟာမင်းကြီးတစ်ဖြစ်မာဘူးအလမ်ထလူဒါကိုဘင်္ဂလားဒေ့ရှ်အစိုးရကခန့်အပ်လိုက်ပြီးစက်တင်ဘာလ5ရက်နေ့မှာတရားဝင်စတင်တာဝန်ထမ်းဆောင်မှာဖြစ်ပါတယ်။လက်ရှိမဟာမင်းကြီးအဘူခလန်ရဲ့နေရာကိုအစားတို့ခန့်အပ်တာဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးခိုလုံခဲ့ကြတဲ့ရိုဟင်ဂျာတိမ့်နဲ့ချီနေထိုင်ရာကောက်ဆက်ပဇာကဒုက္ခသည်စခန်းတွေမှာတယ်လီဖုန်းစင်ကပ်အသုံးပြုခွင့်ရပ်တက်ပြီးမိုဘိုင်းဖုန်းသုံးတဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုပိတ်ဖြစ်ဖို့တယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီတွေကိုဘင်္ဂလားဒေ့ရှ်အစိုးရကအမိန့်ပေးညွှန်ကြားထားပါတယ်ရှင
်။ဟင်ခါနေမနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ခီထိုက်ပြောပြပေးသွားတာပါရှင်။အခုမနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Great Band ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.